Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်မတ်လ5ရက်စနေနေ့ညဘက်9:20နာရီအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25 30နဲ့ 51 တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။မနင်္ဂလာပါဒီကနေ့ညအစည်းအဝေးဖြစ်တာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်တာညူပါဒီနေ့ညအစည်းအဝေးကိုဒီနေ့ညသတင်းတွေကိုတင်ဆက်သွားမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကပြည်နယ်5ခုနဲ့အမေရိကန်ပိုင်ပူတိုရီကိုကျွန်းနေမှာပါတီသမ္မတအလောင်းပနားမရွေးချယ်ပွဲတွေကိုအခုစနေနေ့တနင်္ဂနွေနေ့ညမှာပြုလုပ်သွားဖို့ရှိပါတယ်နောက်အမေရိကန်ပြည်ထောင်စုဟာတရုတ်ကိုအင်အားပြတဲ့သဘောနဲ့အမေရိကန်လေးတင်သင်္ဘောကြီးတစင်းနဲ့အဆောင်ချက်သင်္ဘောအုပ်စုကိုတောင်တရုတ်ပင်လယ်ပြင်ထဲမှာခြားထားလိုက်ပါတယ်စတဲ့သတင်းတွေကိုကြီးညာပေးသွားဖို့ရှိပါတယ်မနက်လာ
ကောင်းပါပါရှင်ဖန်စစ်ခံကြောင်းသားတွေနဲ့နိုင်ငံရေးအကျဉ်းသားလွှတ်မြောက်ရေးတောင်းဆိုတဲ့ရန်ကုန်မြို့တော်ခမာရှိကစုတောင်းပွဲတည်မှာကြားရမှာတော့
တရားရုံးတွေတစ်ခုကြီးကြောင်းနေမြို့နယ်တွေတစ်ခုကြီးကြောင်းနေကြောင်းသားတွေကလက်ရှိရက်ဆက်ရုံးထွက်နေရတယ်ပြည်မန်းရှင်ရဲ့ဒီရောလူကြီးရဲ့စစ်ပြန်မှန်ကိုပြည်မန်းဖြစ်အောင်လုပ်ဆောင်နေကြတာမျိုးပါဒါကျွန်တော်တို့လူသားချင်း
နိုင်ငံရေးအကျဉ်းသားလွှတ်မြောက်ရေးလှုပ်ရှားသူကိုပမြို့သိမ်းပြောတော်ပါတာပါရှင်အပြည့်စုံကတော့သတင်းတွေပြီးမှတင်ဆက်ပေးမှာပါဒါအပြင်ထိုင်းနိုင်ငံလက်ကျွန်းလူတက်မှုနဲ့တည်တံ့ကြခံထားရတဲ့မြန်မာလူငယ်နှစ်ယောက်အရေးရခိုင်ပြည်နယ်ကလူတသိန်းနီးပါးလက်မှတ်ရေးထိုးထားတဲ့မြေတားရက်ခန်းစာကိုထိုင်းဗရင်မင်းမြတ်ထံပေးပို့တဲ့သတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသမျှအစီအစဉ်ကိုလည်းကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်သွားမှာပါခုပထမဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကုသညုံဦးနဲ့ကိုရဲကောင်တို့ကပြောပြပေးကြပါအောင်ရှင
်။နိုဝင်ဘာလမှာကျင်းပမယ့်အမေရိကန်သမ္မတယူကော့ပွဲတွေနီးကပ်လာတာနဲ့မျှအမေရိကန်ပြည်ထောင်စုကပြည်နယ်၅ခုနဲ့အမေရိကန်ပိုင်ပေါ်တိုရီကိုကျွန်းနေမှာပါတီသမ္မတအလောင်းပနားမရွေးချယ်ပွဲတွေကိုအခုစနေနေ့တနင်္ဂနွေနေ့ဒီမှာပြုလုပ်သွားဖို့ရှိပါတယ်။အရင်ရလဒ်တွေအများစုထောက်ခံမှုရနေတဲ့ Republican သမ္မတအလောင်းရှင်ပြိုင်သူ Donald Trump ဟာပြန်ပတ်သုံးမှာသူဆက်ပြီးတော့အသာရဖို့ကြိုးစားနေပြီးတော့အလားတူဒီမိုကရက်ဘက်မှာတော့ Hillary Clinton ကလည်း Bernie Sanders ကိုအသာရဖို့ကြိုးစားနေပါတယ်။အမေရိကန်လယ်ပိုင်းက Kansas ပြည်နယ်နဲ့တောင်ပိုင်း Louisiana ပြည်နယ်တွေမှာနှစ်ပါတီစလုံးကပနားမရွေးချယ်ပွဲတွေပြုလုပ်ဖို့ရှိတယ်လို့ပဲ Nebraska ပြည်နယ်မှာဒီမိုကရက်ဘက်ကပနားမပါတီတွင်းရွေးချယ်ပွဲစနေနေ့မှာပြုလုပ်ပါလိမ့်မယ်။တောင်ပိုင်း Kentucky ပြည်နယ်နဲ့အရှေ့မြောက်ပိုင်းမှာရှိတဲ့ Maine ပြည်နယ်မှာတော့ Republican Party ရဲ့ပနားမပါတီတွင်းရွေးချယ်မှုတွေပြုလုပ်ဖို့ရှိပါတယ်။တတိယနေ့ကြရင်တော့ဒီမိုကရက်က main ပြည်နယ်မှာပြုလုပ်ဖို့ရှိတယ်လို့ Republican တို့ကတော့ American ပိုင်း Puerto Rico ကျွန်းမှာပြုလုပ်မှာဖြစ်ပါတယ်။ Saturday နေ့တုန်းကတော့ Republican အသမရလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြိုင်သူ၃ဦးအကြားအပြန်အလှန်ပုတ်ခွေတိုက်ခိုက်မှုတွေရှိခဲ့တဲ့အပေါ်မှာတော်များများစိတ်ပျက်ခဲ့ကြပါတယ်။တန်းကျွေတတိကြီး Donald Trump ဟာ Republican သမရလောင်းဖြစ်ဖို့အလားအလာအကောင်းဆုံးဖြစ်နေတာမို့လို့ပြိုင်ပွဲဒီအကြားမှာသူဟာအဓိကပြစ်မှတ်ဖြစ်နေပါတယ်။ Republican သမရလောင်းဝင်ရောက်ရှင်ပြိုင်ခဲ့ဘူးသူ Mitt Romney Romney အပါဝင် Republican Party ဘက်ကဩဇာကြီးတဲ့မာဂန်ချူကတော့ Trump ဟာသမ္မတတာဝန်ယူနိုင်ဖို့အတွက်မသင့်တော်တဲ့သူဆိုပြီးတော့ဝေဖန်မှုတွေရှိနေပါတယ်ခင်ဗျာ
။ American နိုင်ငံရဲ့စီးပွားရေးဟာပြီးခဲ့တဲ့လကအသက်တင်လုတ်ကင်ပေါင်း2,400,000ကျော်ဖန်တီးပေးနိုင်ခဲ့ပါတယ်။တောက်ကြနေကထုတ်ပြန်ခဲ့တဲ့အလုသမားဝန်ကြီးဌာနရဲ့အစီရင်ခံစာအရ February လကအလုလက်မဲ့နှုန်းက၈နှစ်တွင်းအနိုင်ဆုံးဖြစ် 4.9% ကျော်နှုန်းမှာတက်နေပါတယ်။အသက်ဖန်တီးနိုင်ခဲ့တဲ့အလုကင်ရေအတွက်ဟာစီးပွားရေးပညာရှင်တွေခန့်မှန်းထားတာတက်ပို့ပြီးများပြခဲ့ပါတယ်။အလုကင်တစ်တွေကိုစက်မှန်ရေးဆောင်ရှောက်မှုလက်လီအကြောင်းဆိုင်အစားအသောက်ဝန်ဆောင်မှုဆောက်လုပ်ရေးနဲ့ပညာရေးကဏ္ဍတွေမှာဖန်တီးနိုင်ခဲ့တာဖြစ်ပါတယ်။ရေနံလုပ်ငန်းပါဝင်တဲ့တက်တူတူဖော်ရေးလုပ်ငန်းကဏ္ဍမှာတော့လောင်စာဆီဈေးနှုန်းတွေကျဆင်းနေတာကြောင့်အလုကင်တွေဆုံးရှုံးခဲ့ရပါတယ်။စရင်အင်းနေရအမေရိကန်နိုင်ငံသား9.8%လောက်ဟာအလုတ်ကင်မရှိဘဲဖြစ်နေပြီးဒါဟာမနစ်ကတဲ့ရေတွက်8%လောက်ယွံနေသွားတာဖြစ်ပါတယ်နောက်ထပ်အမေရိကန်နိုင်ငံသား6%လောက်ကတော့အချိန်ပြည့်အလုတ်လုတ်ကင်ကျင်ကြပြီမဲ့အချိန်ပိုင်းအလုတ်တွေမှာပဲလုတ်ကင်နေရပါတယ်အလုတ်လုတ်နေတဲ့သူအရေအတွက်ဒါမှမဟုတ်အလုတ်ကင်ရှာဖွေနေတဲ့သူအရေအတွက်ကိုပူးပေါင်းထားတဲ့ participation rate အကြတော့ပြီးခဲ့တဲ့လအနည်းငယ်တာကတည်းက 3.5% နှုန်းပိုပြီးတက်လာခဲ့တာဖြစ်ပါတယ်
ကလသမကညီညာရေးတက်ဖွဲ့ဝင်ချိုးဒီလေမန်းဆိုင်ရာစော်ကားမှုတွေလုပ်ခဲ့တဲ့ဆိုတဲ့ရာဇဝတ်မှုဆွဆွဲချက်တွေအထောက်အထားတွေ့ရလို့ရှိရင်ဒါမှမဟုတ်အဲ့ဒီတက်ဖွဲ့ရဲ့မိခင်တိုင်းပြည်တွေဘက်ကဒီဆွဆွဲချက်တွေပေါ်မှာအရေးယူဖို့ပြက်ကွက်ခဲ့လို့ရှိရင်ဒီညီညာရေးထိန်းတက်တွေကိုပြန်ဖို့ဆိုတဲ့ကလသမကလုံခြုံကောင်စီရဲ့ဆုံးဖြတ်ချက်ပေါ်ထွက်လာဖို့အတွက်အမေရိကန်ပြည်ထောင်စုကနေပြီးတော့ PRP ဆောင်ရွက်နေပါတယ်ကလသမကညီညာရေးထိန်းတက်တွေဘက်ကလေမန်းဆိုင်ရာစော်ကားမှုတွေလုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်ဟာ2014ခုနှစ်တုန်းကအမှုပေါင်း80လောက်ရှိရကနေပြီးတော့ပြီးခဲ့တဲ့2015ခုနှစ်မှာတော့အမှုပေါင်း96မှုအထိတိုးလာခဲ့တယ်လို့ကုလသမဂ္ဂအစည်းအဝေးတစ်ခုမှာဖော်ပြခဲ့တဲ့အပေါ်အမေရိကန်ဘက်ကအခုလိုမျိုးရေးယူတုံ့ပြန်ဆောင်ရွက်လာတာဖြစ်ပါတယ်။ဒီဆွဆွဲချက်တွေအပေါ်မှာကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့အတော်လေးကိုအလေးကယူထားပြီးတော့အရေးယူတုံ့ပြန်မှုတွေလုပ်နေပါတယ်လို့ကုလသမဂ္ဂပြောခွင့်ရသူကပြောပါတယ်။ဒါပေမဲ့လို့ဒီရာဇဝတ်မှုတွေနဲ့ပတ်သက်လို့ညီညာရေးထိန်းတက်ဖွဲ့ဝင်တွေကိုကုလသမဂ္ဂအနေနဲ့အရေးယူအပြစ်ပေးနိုင်တဲ့လုပ်ပိုင်ခွင့်ကမရှိပါဘူး။ ပြမှုထင်ရှားလို့ရှိရင်ဒီလူတွေကိုသူတို့ရဲ့တိုင်းပြည်ထံကိုပြန်ပို့ပြီးတော့အဲ့ဒီမိခင်တိုင်းပြည်တွေကပဲသူတို့ကိုအပြစ်ပေးအရေးယူနိုင်ဖို့အတွက်မျှော်လင့်ရတာပါအခုလိုကုလသမဂ္ဂညီနေအိထင်တပ်ဖွဲ့ဝင်တွေရဲ့ဒီလုပ်ရတဲ့ပတ်သက်လို့ဆွဆွဲချက်တွေပေါ်မှာမိခင်တိုင်းပြည်ချို့ကတော့စုံစမ်းစစ်ဆေးတာမျိုးတွေဒါမှမဟုတ်အရေးယူကင်တွယ်တာမျိုးတွေမလုပ်ခဲ့ဘူးလို့သိရပါတယ်ခင်ဗျာ
ကျူဘာနိုင်ငံနဲ့ဥရောပသမဂ္ဂတို့ဟာနှစ်နိုင်ငံသဘောတူညီချက်အသစ်တစ်ခုရဖို့နှီးဆက်နေပြီဖြစ်တဲ့အတွက်ဆယ်စုနှစ်ပေါင်းများစွာအေးဆက်နေတဲ့နှစ်ဖက်ဆက်ဆံရေးကိုပြန်ပြီးမြင့်တင်နိုင်တော့မှာဖြစ်ပါတယ်။ကျူဘာနဲ့ဥရောပသမဂ္ဂတာဝန်ရှိသူတွေဟာနှစ်ရက်တာတွေ့ဆုံဆွေးနွေးမှုနဲ့နှစ်နှစ်ကြာဆက်ဆက်ညှိနှိုင်းမှုတွေအပြီးပြီးခဲ့တဲ့တောက်ကြနေ့ကဒီကြေညာချက်ကိုတရားဝင်ထုတ်ပြန်ကြေညာလိုက်တာပါ။မပြီးဆုံးသေးနေပေမဲ့အဲ့ဒီသဘောတူကြေညာချက်မှာနိုင်ငံရေး၊ကုန်သွယ်ရေးနဲ့အကူအညီပေးရေးကိစ္စတွေပါဝင်နေပါတယ်။ဒါမဲ့မက်လ10ရက်နဲ့17ရက်မှာဥရောပသမဂ္ဂရဲ့နိုင်ငံခြားရေးမူဝါဒရေးရာအကြီးအကဲဟာဗာနာမြို့ကိုလာရောက်လည်ပတ်တဲ့အချိန်မှာဒီသဘောတူချက်တွေပြည်စည်းလို့လက်မှတ်ရေးထိုးဖို့အသင့်ဖြစ်နေလိမ့်မယ်လို့ကျူဘာနိုင်ငံခြားရေးဝန်ကြီးအယ်ဘန်ဒရိုမိုရီနိုကသတင်းတောက်တွေကိုပြောခဲ့တာဖြစ်ပါတယ်
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ရအမေရိကန်သားနေပြီးတော့ဒီငငတကသတင်းတွေကိုဆက်လက်တန်လှည့်နေပါတယ်။အမေရိကန်ပြည်တော်စုဟာတရုတ်ကိုအင်အားပြတဲ့သဘောနဲ့အမေရိကန်လေရင်တင်သင်္ဘောကြီးတစ်စင်းနဲ့အဆောင်ကျတင်္ဘောအုပ်စုကိုတရုတ်တောင်တရုတ်ပင်လယ်ပြင်ထဲမှာချထားလိုက်ပါတယ်။ John C. Stennis လေရင်တင်သင်္ဘောကြီးနဲ့အတူဖြတ်သင်္ဘောနှစ်စင်းပါဝင်သင်္ဘောအုပ်စုဟာအငင်းပွားရာရေပိုင်နဲ့ထဲမှာအခုသတင်းပတ်စောပိုင်းမှာရောက်ရှိလာတာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုတရုတ်ကနေပြီးတော့သူပိုင်နဲ့ဆွေးပြီးတော့ကြီးညာထားတာပါ။အဲ့ဒီအတွက်ဒေသတွင်းမှာရှိတဲ့နိုင်ငံ6နိုင်ငံနဲ့တရုတ်နိုင်ငံကြားမှာရေပိုင်နဲ့အငင်းပွားမှုတွေရှိခဲ့တယ်လို့တရုတ်နိုင်ငံဘက်ကလည်းအဲ့ဒီဒေသမှာကျွန်းတူတိဆောက်မှုတွေအဲ့ဒီမှာပဲဒုံးပစ်ဆင်ချထားမှုတွေမကြခင်ကလုပ်ခဲ့ပါတယ်ဒီအခြေအနေကြောင့်မလို့တောင်တရုတ်ပင်လယ်ပြင်တွေမှာတရုတ်ကနေပြီးတော့စီးတိဆောက်မှုတွေလုပ်နေတယ်ဆိုပြီးတော့အမေရိကန်ကဆွဆွဲထားပါတယ်ဒါပေမဲ့လို့တရုတ်ကတော့ဒီဆွဆွဲချက်ကိုညှဉ်းဆိုပြီးတော့အမေရိကန်ဘက်ကသာတင်းမာမှုတွေဖြစ်လာအောင်လုပ်နေတာဆိုပြီးတော့တံပြန်ပြောဆိုထားပါတယ်
ကမ္ဘာပေါ်မှာဒုတိယအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့စီးပွားရေးကိုအခုနှစ်မှာအနည်းဆုံး 6.5 ရာခိုင်နှုန်းတိုးတက်လာအောင်အထောက်အကူဖြစ်မယ်လို့ယုံကြည်ရတဲ့လှုပ်ဆောင်ချက်တွေကိုကြေကြေပြန့်ပြန့်စတင်လှုပ်ဆောင်မှုတရုတ်အစိုးရကထုတ်ပြန်ကြေညာလိုက်ပါတယ်။အခုနှစ်မှာတစ်ကမ္ဘာလုံးစီးပွားရေးတိုးတက်မှုနှေးကွေးနေတာနဲ့အချို့လုပ်ငန်းနယ်ပယ်တွေမှာအလုပ်ကင်ရေးအတွက်ရှော့ချမှုတွေအကြီးအကျယ်လို့ရဖို့ရှိနေတာပါ။စနေနေ့ကတရုတ်ခေါင်းဆောင်လီကေရှင်းကအရေးကြီးတဲ့အစိုးရအစီရင်ခံစာတစ်ခုကိုတင်ပြခဲ့ရမှာနိုင်ငံရဲ့ GDP ကို 6.5 ရာခိုင်နှုန်းကနေ 9 ရာခိုင်နှုန်းထိတိုးတက်မှုရအောင်လုပ်ဖို့စီးပွားရေးတိုးတက်မှုကြီးမားချက်ဖြစ်သတ်မှတ်ထားတဲ့အကြောင်းကိုကြေညာခဲ့ပါတယ်ပြီးခဲ့တဲ့နှစ်ကတရုတ်နိုင်ငံဟာ9ရာခိုင်နှုန်းစီးပွားရေးတိုးတက်ဖို့ကြီးမားထားပြီး25နှစ်တွင်စီးပွားရေးတိုးနှုန်းအနှေးကွေးဆုံးဖြစ်ခဲ့ပေမဲ့ 6.9 ရာခိုင်နှုန်းထိတိုးတက်မှုရခဲ့တာဖြစ်ပါတယ်လီကလက်ရှိစီးပွားရေးတိုးတက်မှုနှေးကွေးဖြစ်နေတဲ့အတွက်နိုင်ငံရေးရာပြစ်တင်ဝေဖန်ခံရတာမျိုးခံနိုင်ခြေရှိတဲ့အတွက်မျှော်လင့်ချက်ကြီးထားတာမျိုးမဖြစ်အောင်ပြောခဲ့တာဖြစ်ပုံရတယ်လို့သုံးသပ်သူတွေကပြောပါတယ
်ဖိလစ်ပိုင်စစ်ကမ်းတစ်ခုမှာစိုက်ကပ်ထားတဲ့မြောက်ကိုရီးယားကုန်တင်သင်္ဘောတစ်စင်းကိုပြန်ထွက်ခွင့်မပေးဘဲဖမ်းဆီးထားတယ်လို့ဖိလစ်ပိုင်ဆူရကကြေညာပါတယ်နိုင်ငံရေးချစစ်ကမ်းတွေမှာမြောက်ကိုရီးယားသင်္ဘောအားလုံးစစ်ဆေးမှုခံယူဖို့လိုအပ်တဲ့ကုလသမဂ္ဂဆုံးဖြတ်ချက်တရဒီဆုံးဖြတ်ချက်တရမကြခင်ကထွက်လာပြီးတဲ့နောက်ဖိလစ်ပိုင်နိုင်ငံကနေပြီးတော့အခုလိုမျိုးပထမဆုံးအရေးယူဆောင်ရွက်လိုက်တာဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံကဒီအရင်အမေရိကန်စစ်ကမ်းဟောင်းတစ်ခုဖြစ်ခဲ့တဲ့ Subic Bay စစ်ကမ်းမှာကြာသပတေးတုန်းကစိုက်ကပ်လာတဲ့ MV Jintan တင်မောပေါ်မှာအခြားတန်လျာဖြစ်စရာကုန်ပစ္စည်းတွေမတွေ့ရပေမဲ့လို့ဘေးကင်းလုံခြုံမှုဆိုင်ရာစီးမြင့်တွေချိုးဖောက်မှုရှိတာကြောင့်တင်မောကိုပြန်ထွက်ခွင့်မပေးခဲ့တာလို့ဖိလစ်ပိုင်စစ်ဆေးရာရှိတွေကပြောပါတယ်တင်မောဟာအင်ဒိုနီးရှားစစ်ကမ်းတစ်ခုကနေပြီးတော့ဖိလစ်ပိုင်နိုင်ငံကိုရောက်ရှိလာတာဖြစ်ပြီးတော့အဲဒီနောက်တရုတ်ပြည်ဘက်ကိုထွက်ခွာဖို့ရှိနေတာပါဒါမှမဟုတ်တင်မောကိုပြန်ထွက်ခွင့်မပေးဘဲနဲ့တင်မောမှာပါလာတဲ့တင်မောသားတွေကိုနေရာပြန်ပို့မယ်လို့ဖိလစ်ပိုင်သမ္မတယုံပြောခွင့်ရသူကပြောပါတယ်မြောက်ကိုရီးယားနိုင်ငံနဲ့ပတ်သက်လို့တင်းကျပ်တဲ့အရေးယူမှုတွေပေါဝင်တဲ့ကုလသမဂ္ဂလူညွေးကောင်စီရဲ့ဆုံးဖြတ်ချက်တစ်ထွက်လာပြီးတဲ့နောက်မြောက်ကိုရီးယားနိုင်ငံရဲ့ကုန်သွယ်မှုအပေါ်မှာတက်ရောက်ထိခိုက်စေတဲ့ဒါဟာပထမဆုံးဖြစ်ရလို့ပြောရမှာပါဒီဆုံးဖြတ်ချက်အရဆိုရင်တော့နိုင်ငံခြားတိုင်းပြည်တွေကိုလေကြောင်းကနေဖြစ်စီပင်လယ်ရဲကြောင်းကနေဖြစ်စီဝင်ရောက်လာမဲ့မြောက်ကိုရီးယားကုန်ပစ္စည်းအားလုံးဟာအစစ်စစ်ခံယူရမှာဖြစ်ပြီးတော့ကမ္ဘာနိုင်ငံတွေနဲ့မြောက်ကိုရီးယားနိုင်ငံကြားလက်နက်ပစ္စည်းကုန်သွယ်မှုတွေကိုလည်းဒီကုလသမဂ္ဂလူညွေးကောင်စီရဲ့နောက်ဆုံးဆုံးဖြတ်ချက်ကတားမြစ်ထားပါတယ်ခင်ဗျာ
အာဖဂန်အစိုးရနဲ့ညီညာရေးဆွေးနွေးပွဲအလားအလာပေါ်အာဖဂန်တာလီဘန်တွေဘက်ကနောက်ထပ်တန်တရားတွေတိုးလာနေပါတယ်။အာဖဂန်အစိုးရနဲ့ညီညာရေးဆွေးနွေးပွဲတွေတက်ရောက်မရောက်ဆိုတာကိုသူတို့ခေါင်းဆောင်ပိုင်းတွေနဲ့မဆုံးဖြတ်ရသေးဘူးလို့တာလီဘန်တွေက VOA ကို Pashtun Brothers ကနဲ့ပေးပို့တဲ့ညင်ညာချက်ထဲမှာဖော်ပြထားပါတယ်။အာဖဂန်နိုင်ငံတွင်းမှာနိုင်ငံသားတက်တွေအားလုံးမရုတ်သိမ်းသေးသေး၍သူတို့တပုံကောင်းဆောင်တွေကိုပြစ်မှတ်ထားအရေးယူမှုတွေမရုတ်သိမ်းသေးသေးတာလီဘန်အကျဉ်းသားတွေကိုမလွတ်ပေးသေးသေး၍ညီညာရေးဆွေးနွေးပွဲအတွက်ကြိုပမ်းမှုမှန်သမျှဘလို့မှအရာရောက်မှာမဟုတ်ဘူးလို့အာဖဂန်တာလီဘန်တွေကကြေညာပြောထားပါဗျ။ဒါ့အပြင်အာဖဂန်နစ္စတန်နိုင်ငံအတွင်းအမေရိကန်တွေကညပိုင်းတိုက်ခိုက်မှုတွေဆက်ရှိနေတော့မယ်လို့အဲ့ဒီတာလီဘန်ကြေညာချက်မှာလည်းဖော်ပြထားပါဗျ။စစ်မြေပြင်မှာနောက်ထပ်အမေရိကန်တပ်တွေချထားမှုရှိနေပြီးအဲ့ဒီမှာအာဖဂန်တပ်တွေထပ်အားပြစ်ထားတယ်လို့ဆိုပြီးအဲ့ဒီအခြေအနေတွေအောက်မှာတော့ညီညာရေးဆွေးနွေးပွဲရတာဘာမှအတိတ်ပဲရှိမှာမဟုတ်ဘူးလို့ကြေညာချက်မှာဖော်ပြထားပါဗျ။ဒါပေမဲ့လည်းတောက်ကြနေတော့ကတော့ဒီဆွေးနွေးပွဲတွေဟာဂျပန်အတွင်းမှာစတင်နိုင်ခြင်းရှိပြီးရှိတယ်လို့ပါကစ္စတန်နိုင်ငံဆိုင်ရာအာဖဂန်တာအမတ်ကြီးဟာမတ်အိုမာဇီဂါဝဲက VOA ကိုပြောထားတာဖြစ်ပါတယ်
။တူရကီနိုင်ငံမှာတိုက်ခတ်နိုင်ငံရေးအုပ်စုတွေကိုထောက်ခံတဲ့သတင်းမီဒီယာတွေကိုနှိပ်ကွပ်နေရမှာတူရကီမှာစောင့်ရအများဆုံးပုံနှိပ်နေတဲ့ဇမန်သတင်းစာတိုက်ကိုအစ္စတန်ဘူတူရကီအာဏာပိုင်တွေကဝင်ရောက်စီးနှင်းခဲ့ပါတယ်။အစ္စတန်ဘူမြို့ကသတင်းစာတိုက်ရဲ့ဌာနချုပ်အပြင်ဘက်မှာညလုံးပေါက်စူဝေးပိတ်ဆို့ဆနပြနေသူတွေကိုရဲကမြေယူဘုံတွေမိသားပိုက်တွေတုံးပြီးတော့လူစုခွဲခဲ့တာပါ။ဒီမီတကင်ကတော့ဒီတရားရုံးရဲ့အမိန့်နဲ့ဒီရဲကနေပြီးတော့သတင်းစာတိုက်မှာရှိတဲ့ဝန်ထမ်းတွေကိုရှင်းလင်းဖက်ရှားပြီးတော့သတင်းစာတိုက်ကိုအစိုးရကသိမ်းယူဖို့သတင်းစာတိုက်ထက်ကိုရဲတွေအတင်းဝင်ရောက်ခဲ့ပါတယ်။ဒါကိုဆန္ဒပြသူတွေဘက်ကရဲတွေမဝင်နိုင်အောင်လို့သတင်းစာတိုက်ကိုပိတ်ဆို့ဆန္ဒပြနေကြတာပါ။အခုဖြစ်ဟာဆိုလို့ရှိရင်တူရကီနိုင်ငံမှာအတိုက်ခံသတင်းစာဆရာတွေနဲ့အတိုက်ခံဒီမွတ်စလင်ဘာသာရေးကောင်းဆောင်ဖြစ်တဲ့ဖတူလာဂူလန်ကိုအစိုးရကနှိပ်ကွပ်နေတဲ့အခြေအနေတွေနဲ့ဆက်နွယ်နေပါတယ်။အတိုက်ခံကောင်းဆောင်ဂူလန်ဟာအမေရိကန်ပြည်ထောင်စုမှာတင်းရှောင်နေတာပါ။အမေရိကန်ခြေစိုက်ဖြစ်တဲ့ CPG သင်းတောက်များကောက်ဝေးကော်မတီရဲ့အကြီးအကဲကတော့တူရကီအစိုးရရဲ့ဒီလုပ်ရအပေါ်မှာပြင်းထန်စွာပြစ်တင်ဝေဖန်ခဲ့ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA စနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကုသားညုံဦးနဲ့ကိုရဲကောင်တို့ကပြောပြပေးသွားတော့ပါရှင် VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုဆက်တိုက်တင်ဆက်ပေးပါမယ်တရားမျှတမှုမရှိတဲ့ပုံမှန်တွေနဲ့ထောင်ချထားတဲ့နိုင်ငံရေးအကျဉ်းသားတွေနဲ့အကြမ်းဖက်ဖမ်းဆီးခံထားရတဲ့ကျောင်းသားတွေအ мян ဆုံးပြန်လွတ်ပေးဖို့တက္ကသိုလ်ကျောင်းသားများတက်မကကဒီကနေ့တောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ကပညာရေးပြုပြင်ပြောင်းလဲဖို့ဆန္ဒပြနေတဲ့တပိတ်မောက်ကျောင်းသားတွေကိုအကြမ်းမဖက်ဖို့ငြိမ်းချမ်းစွာတောင်းဆိုရင်းမြို့တော်ခမရှိမှာဆန္ဒပြသူတွေကိုလက်ပတ်နေရတဲ့ရဲလုံခြုံရေးတွေဖက်ကအကြမ်းဖက်ရိုက်နဲ့ဖမ်းဆီးခဲ့တဲ့မတ်လ9ရက်နေ့တနစ်ပြည့်အခမ်းအနားနဲ့အကျဉ်းသားလွတ်မြောက်ရေးဆုတောင်းပွဲမြို့တော်ခမရှိမှာဒီကနေ့ကျင်းပခဲ့ပါတယ်အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆူမွန်ကပြောပြထားပါရရှင
်ဟုတ်ပါတယ်ပြီးခဲ့တဲ့နှစ်2015ခုနှစ်အတွင်းမတ်လ3ရက်နေ့မှာတော့အမျိုးသားပညာရေးဥပဒေကြမ်းကိုတပိတ်မောက်ဆန့်ကျင်ဆန္ဒပြတဲ့အနေနဲ့မန္တလေးကနေရန်ကုန်အထိခြိတက်လာကြတဲ့ကျောင်းသားတပိတ်စစ်ကြောင်းကတပိတ်မောက်ကျောင်းသားတွေနဲ့ရဲလုံခြုံရေးတွေကြားလက်ပန်းမျိုးမှာပိတ်ဆို့တားဆီးပြီးအကြမ်းဖက်ဖြိုခွင်းမှုဖြစ်ခဲ့တဲ့အတွက်နိုင်ငံတော်ကပြည်သူတွေနဲ့ကျောင်းသားတွေကဆန္ဒပြကျောင်းသားတွေကိုအကြမ်းဖက်နှိမ်နှင်းတာမလုပ်ဖို့ဆန္ဒပြခဲ့ပါတယ်ဒီအထက်မတ်လ9ရက်နေ့မှာရန်ကုန်မြို့မြို့တော်ခမ်းမရှိမှာ88မျိုးဆက်တွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေတက္ကသကျောင်းသားတွေဘက်ကအကြမ်းဖက်နှိမ်နှင်းတာကိုစန့်ကျင်ကန့်ကွက်ကြောင်းမြို့တော်ခမ်းမရှိမှာငြိမ်းချမ်းစွာဆန္ဒပြခဲ့ကြပါတယ်ဒီလိုမျိုးဆန္ဒပြနေကြတဲ့တက္ကသကျောင်းသားတွေနဲ့88မျိုးဆက်ကျောင်းသူမန်နီလာသိန်းအပါအဝင်တက်ကြွလှုပ်ရှားသူတို့ကိုလက်ပတ်နေဝတ်ထားတဲ့စွမ်းအားရှင်တွေနဲ့ရဲလုံခြုံရေးတွေဘက်ကမြို့တော်ခမ်းမရှိမှာပဲအတင်းဝင်ရောက်ရိုက်နှက်ထိုးကျိတ်ပြီးတော့အချုပ်ကားတွေပေါ်ဆွဲတင်ပြီးဖမ်းဆီးချုပ်နှောင်ခဲ့ပါတယ်ဒီကနေ့2016ခုနှစ်မတ်လ9ရက်နေ့ဟာဆိုရင်မတ်လ9ရက်နေ့လက်ပတ်နေတွေရဲ့အကြမ်းဖက်ဖမ်းဆီးခံခဲ့ရတဲ့တစ်နှစ်ပြည့်ချိန်ဖြစ်လို့အကြမ်းဖက်နှိမ်နှင်းမှုတွေမှာမတရားရိုက်နှက်ခံခဲ့ရတဲ့ကျောင်းသားတွေအတွက်မျှတတဲ့တရားရေးစီရင်မှုရဖို့နဲ့ဖမ်းဆီးထိန်းသိမ်းထားတဲ့ကျောင်းသားတွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုလက်ရှိအစိုးရဘက်ကအ мян ဆုံးပြန်လွှတ်ပေးဖို့တက္ကသိုလ်ကျောင်းသားများတက်မကတက္ကသကကျောင်းသားတွေဦးဆောင်ပြီးတော့လှုပ်ရှားတဲ့ဒီကနေ့နှစ်ပတ်လည်နေ့အခမ်းအနားဆုတောင်းပွဲကနေတောင်းဆိုပါတယ်လို့အခမ်းအနားကိုဦးဆောင်သူတက္ကသကျောင်းသားခေါင်းဆောင်ကိုစိုးထက်ကပြောပါတယ
်ဒီကပညာရေးတိကျကြောင်းမျိုးကျန်းမာဖို့တောင်းဆိုရင်းကျန်းဖတ်ခံရမျိုးပေါ့အဲဒီကိုဒီနေ့ဒီနှစ်ပတ်လည်အခမ်းအနားအောက်မြေပေါ်နဲ့ကျင်းပရင်းနဲ့မင်းတို့ကလည်းမြောက်ရေးတဲ့ကျွန်တော်ကျမဖြစ်ပါမယ်ဟိုနိုင်ငံရေးကျမရေးဆောင်းနာရှိနေတယ်မင်းတို့ရဲ့ကျောင်းသားရှိနေတယ်အဲကျောင်းသားတွေကိုစိုးထားသူတို့အစိုးရအဖြစ်မကြောင်းလို့ရှင်မှာကျောင်းသားတွေကဆက်ဆန်းနေနေစီအဲ့မှာမျိုးကျောင်းလေးမျိုးပဲကျွန်တော်ဒုက္ခတွေကျောင်းလေးပြရမယ်ဒီလိုတွေကျွန်တော်မြင်နေမှာမဟုတ်ဘူ
းလက်ရှိအစိုးရအနေနဲ့ဖန်းစီထိန်းသိမ်းထားတဲ့ကျောင်းသားတွေနဲ့နိုင်ငံရေးအကျဉ်းသားတွေကိုအ мян ဆုံးပြန်လွှတ်ပေးဖို့လိုအပ် တယ်လို့နောက်တက်လာမဲ့ NLD ဥဆောင်တဲ့အစိုးရတဲ့အနေနဲ့လည်းနိုင်ငံရေးကျင်းသားတွေနဲ့ကျောင်းသားတွေရဲ့အရေးအလေးနက်ထားဆောင်ရွက်ပေးဖို့တောင်းဆိုပါတယ်လို့တာကတာကျောင်းသားကိုစိုးထက်ကပြောပါတယ်။
နောက်ဆုံးရတက်လာရဲ့ခါကျရင်အစိုးရတိကျတယ်ကျွန်တော်တို့ဆန္ဒဆိုင်ရာရဲ့ကျောင်းသားတွေပြီးတော့နိုင်ငံရေးကျင်းသားရေလီကအကြံအစိုးရတွေကိုလည်းဆက်လက်ပြောဆိုနေပေါ့
။အခုချိန်ထိအကျဉ်းတော်အသီးသီးမှာဖန်းစီထိန်းသိမ်းခံရစေတပိတ်မောက်ကျောင်းသားတွေနဲ့ကျောင်းသားလှုပ်ရှားမှုတွေကိုဥဆောင်ခဲ့တဲ့ဘာကတာတာကတာကျောင်းသားခေါင်းဆောင်တွေကိုပဲခူးတိုင်းတာယာဝတီခရိုင်တရားရုံးနဲ့ရန်ကုန်တိုင်းအတွင်းကတရားရုံးအသီးသီးတွေမှာရဲတွေဘက်ကနေပြီးတော့ခွင့်ပြုချက်မရပဲဆန္ဒပြမှုပုံမှန်18နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့စုပူအောင်လှုံ့ဆော်မှုပုံမှန်900 905ခါခွေစားတဲ့ပုံမှန်မျိုးစုံတက်ပြီးမတရားသဖြင့်တရားစွဲဆိုနေတာတွေကိုအရက်တန်းကနေရက်ဖို့နိုင်ငံရေးအကျဉ်းသားလှုပ်ရှားသူတွေကတောင်းဆိုပါတယ်။အုပ်ချုပ်ရေးအာဏာအလွှဲပြောင်းကာလဒီမိုကရေစီပြုပြင်ပြောင်းလဲရေးဖော်ဆောင်နေချိန်မှာမလုံတဲ့မလုံအပ်တဲ့အလုပ်ကိုလက်ရှိအစိုးရကလုပ်နေတယ်လို့နိုင်ငံရေးအကျဉ်းသားဟောင်းလဲဖြစ်နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားသူတဦးလည်းဖြစ်တဲ့ကိုပါမျိုးသိန်းကပြောပါတယ
်။နိုင်ငံရေးကျင်းသားတော့ရှိတယ်လို့မရှိတဲ့နိုင်ငံခပ်ပြီးတော့ပုံမှန်လေးမှဒီနဲ့ဆက်သွယ်တဲ့ဒီစားဘူးကလုပ်တဲ့နေ့ကတည်းကတရားညှပ်တဲ့ဒီစားမှုပေါ့။တရားရုံးတွေတစ်ခုပြီးတစ်ခုပြောင်းနေလို့လည်းဒီစားဘူးတစ်ခုပြောင်းနေတောင်းသားတွေကလက်ရှိရက်ဆက်ရုံးထွက်နေရတယ်။ပြန်မရှင်းရပြီးတော့လူတွေရဲ့စိတ်ပြန်မစိတ်ပြန်ဖြစ်အောင်လုပ်ဆောင်နေတဲ့ဒီစားမျိုးကကျွန်တော်တို့လူသားချင်းဆန္ဒမှုရောတောင်းသားချင်းဆန္ဒမှုရောမိဘချင်းဆန္ဒမှုရောဘယ်လိုမှမဖြစ်တဲ့ဒီစားပေါ့။ဘလို့ချင်းနဲ့ဒီစားမမမာလေလုံးဝအမြန်ဆုံးတက်တန့်စီစဉ်ပါလေ
အခုလိုမျိုးဘာကတာတာကတာចောင်းသားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုပုံမှန်တွေအမျိုးမျိုးတက်ပြီးတော့တရားရုံးတွေမှာတရားရင်ဆိုင်ခိုင်းနေတာဟာအမျိုးသားပြန်လဲတင့်မြတ်ရေးဖော်ဆောင်နေပါတယ်ဆိုတော့လက်ရှိအစိုးရရဲ့လုပ်ရက်အပေါ်မေးခွန်းထုတ်စရာဖြစ်နေတယ်လို့လည်းနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားသူတွေကပြောပါတယ်အခုလက်ရှိမြန်မာနိုင်ငံတဝန်းကအကျဉ်းတောင်တွေအထဲမှာယုံကြည်ချက်ကြောင့်အကျဉ်းကျခံနေရသူနိုင်ငံရေးအကျဉ်းသားပေါင်းက80ကျော်ရှိပြီးလက်ရှိတရားရုံးမှာအမှုရင်ဆိုင်နေရတဲ့ကျောင်းသားတွေတက်ကြွလှုပ်ရှားသူစုစုပေါင်း400ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPPB ကထုတ်ပြန်ထားပါတယ်ရှင်
။မဆူမုံမင်းမြန်တင်ပြတော့ပါရှင်။ VOA မြန်မာပိုင်းကနေစနေနေ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ကော့တောင်ကျွန်းလူသက်မှုနောက်ဆုံးရသတင်းတင်ဆက်ပါမယ်။ထိုင်းနိုင်ငံကော့တောင်အပန်းဖြေကျွန်းလို့ခေါ်တဲ့လေကျွန်းမှာဗြိတိရှလူငယ်နှစ်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ထိုင်းတရားရုံးကဒီဇင်ဘာလ24ရက်နေ့မှာမြန်မာရွှေ့ပြောင်းလုပ်သားနှစ်ဦးကိုတေတံစီရင်ချက်ချခဲ့ပါတယ်ဒီလိုတည်တံပေးခံထားရတဲ့မြန်မာလူငယ်နှစ်ဦးအတွက်ရခိုင်ပြည်နယ်မြို့နယ်15မြို့နယ်ကလူဝင်အားတသိန်းနီးပါးလက်မှတ်ရေးထိုးပြီးတော့ထိုင်းပြည်မင်းမြတ်ကိုမေတ္တာရက်ခံစာပေးပို့တဲ့လှုပ်ရှားမှုကိုရခိုင်လူငယ်အင်အားစုတွေကိုစုစည်းပြီးလှုပ်ဆောင်ခဲ့ကြပါတယ်အကြောင်းဆုံးကိုတော့ VOA ထိုင်းခြေစိုက်သတင်းထောက်မအေးအေးမကသတင်းပေးပို့ထားပါတယ်ရှင
်ရခိုင်လူသက်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံထားရတဲ့ရခိုင်လူငယ်တွေဖြစ်တဲ့မောင်ဝင်းစော်ထွန်းနဲ့မောင်စော်လင်းတို့လွတ်မြောက်ရေးအတွက်ရခိုင်ပြည်နယ်အတွင်းကမြို့နယ်15မြို့နယ်ခန့်မှာလူလူအင်အားသသိန်းခန့်လက်မှတ်ရေးထိုးတဲ့လှုပ်ရှားမှုကိုလုပ်ခဲ့ပြီးထိုင်းဗန်ယုံကနေတင့်ထိုင်းပြည်မင်းမြတ်စီကိုပို့ခဲ့တာဖြစ်ကြောင်းရခိုင်မျိုးသမီးများကွန်ရက်ကဒေါ်ဝေထွန်းကအခုလိုပြောပြပါတယ်
။ထိုင်းပြည်ကိုရောတခြားနေဗီဒီစတန်ယုံကိုရောကျမတို့ဒါဒီအမှုကိုအမှန်ပေါ်ထုတ်ဖို့အတွက်ပေါ့နော်အဲ့ဒါတွေကိုလှုပ်ရှားမှုပြည့်ရနေလဲသိရပါတယ်။မပြေဆောင်မှုနဲ့ပြည်ရန်ပြီးခံထားရတာသိသိချမှလည်းဒါသူတို့ရဲ့အထောက်အထားမခံဘူးဆိုတာကိုအဲ့ဒါကျမတို့သိရပါတယ်ချင်းအဲကြောင့်မလို့ကျမတို့ဒီလူအခွင့်အရေးတင်ဖို့ထားတဲ့အနေနဲ့ဒီကလေးတွေကိုတံတရားကြောင့်အဲ့လိုမျိုးပြည်ရန်ပြီးခံရတယ်ဆိုတဲ့အနေနဲ့ကျမတို့ဒီဘာသာရေးကျမတို့မြန်မာနိုင်ငံရဲ့ဂုဏ်သိက္ခာရောကျမတို့ရဲ့ဒီခိုင်းရေးတရားမျှတမှုရှိဖို့အတွက်ရောကျမတို့ကတိုက်တွန်းပြီးတော့ဒီကလေးတွေလုံးမြောက်ဖို့တိုးစားထားတာပါချင်း
ထိုင်းနိုင်ငံဘရင်မင်းမြတ်နဲ့ထိုင်းတော်ဝင်အစိုးရကိုအသနားခံတောင်းဆိုသွားဖို့အတွက်လက်မှတ်ရေးထိုးတဲ့လှုပ်ရှားမှုကိုရခိုင်ပြည်နယ်မှာရှိတဲ့မြို့နယ်ပေါင်း15မြို့နယ်နဲ့ရန်ကုန်တိုင်းအပါအဝင်ထိုင်းနိုင်ငံမှာရှိတဲ့ရခိုင်လူထုတွေနေထိုင်ရာဒေသတချို့မှာ2015ခုနှစ်ဒီဇင်ဘာလ31ရက်နေ့ကနေ2016ခုနှစ်ဖေဖော်ဝါရီလ15ရက်နေ့ထိလက်မှတ်ရေးထိုးတဲ့လှုပ်ရှားမှုကိုပြုလုပ်ခဲ့ရမှာစုစုပေါင်းလက်မှတ် 98,000 ကျော်ရရှိခဲ့တာပါဒီလှုပ်ရှားမှုကိုရခိုင်ပြည်နယ်မှာအဓိကလှုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်းဒေါ်ဝေထွန်းကဆက်ပြောပြပါတယ
်ဟုတ်ကဲ့ကျမတို့ဒီစစ်တွေပေါ့နော်စစ်တွေပါတယ်ပြီးတော့ပုံမကျွမ်းပါတယ်နောက်ပြီးတော့မြာဦးပါတယ်နောက်ဘူးတီအောင်ပါတယ်နောက်ပြီးတော့ဒီကြောက်စုစံတွေအညီကုန်အဲ့ဒါလည်းပါလေကျင်ကျမတို့ဒီတပိန်းသုံးဝန်းကျင်မှာ3မျိုးလောက်ပဲမပါဘူးကျင်ဘောဒီပါရီတော့ကျမတို့မရောက်ဘူးကြည့်
တည်တံပေးချင်းခံနိုင်ရတဲ့မြန်မာရွှေ့ပြောင်းလူငယ်နှစ်ဦးကိုထိုင်းတရားရုံးက2015ခုနှစ်ဒီဇင်ဘာလ24ရက်နေ့ကတည်တံချခဲ့ပြီးနှကွန်စီသမရအချင်းထောင်မှာခਿੱတထားခဲ့ပြီးတဲ့နောက်နွန်ထဘူရီခရိုင်ထဲကဗန်ခွန်အချင်းထောင်ကိုပြောင်းရွှေ့ထားတာပါသူတို့အမှုကိုလာမယ့်မတ်လ24ရက်နေ့နောက်ဆုံးထားပြီးအယူခံဆက်တက်နိုင်ဖို့အတွက်ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးနဲ့အတူထိုင်းနိုင်ငံရှေ့နေများကောင်စီကလှုပ်ဆောင်နေတာပါမြန်မာရွှေ့ပြောင်းလူသမားခမ်းမန်းကြီး4000လောက်အလုပ်လုပ်ကင်နေတဲ့လက်ကျွမ်းမှာ2014ခုနှစ် စတေမာလာစံငါးရည်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရပိုင်းအတွင်းမှာပဲဖမ်းဆီးခံရရတဲ့မြန်မာလူငယ်နှစ်ယောက်ကတော့ တပ်ဖြတ်မှုကျူးလွန်ကြောင်းစောပိုင်းမှာဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ရဲတွေရဲ့နှိမ့်ဆက်မှုတွေကြောင့်ဖြောင့်ချက်ပေးခဲ့တာဖြစ်တဲ့အကြောင်းတရားရုံးမှာထပ်ဆိုခဲ့တာပါလူတက်မှုနဲ့တရားဆွဲဆိုခံရရတဲ့မြန်မာလူငယ်နှစ်ဦးကိုတော့တနည်းကျော်ကြာထိုင်းနိုင်ငံကော်စမွေအချင်းထောင်မှာဖမ်းဆီးထားပြီးအမှုခွင့်နှမှုနဲ့အမြင့်ဆုံးတည်ရန်ပေးခဲ့တာဖြစ်ပါတယ်ရှင်လိတ်
ုမြတ်မောင်ကစူးစီးတင်ပြထားပါရရှင်
ဝေးကနေထိမ့်ချုပ်ပြန်တမ်းရတဲ့ drone ရင်တွေကြောင့်ဓာတ်ပုံဗီဒီယိုရိုက်ကူးရေးလောကမှာထူးခြားမှုတွေရှိလာတယ်လို့ပြောရင်မမှားပါဘူး။ကမ္ဘာနေရာစုံကထူးခြားတဲ့အထင်ကရနေရာတွေအဆောက်အဦတွေကို drone မှာတပ်ထားတဲ့ကင်မရာတွေပေါ်ကရိုက်ကူးချက်တွေကြောင့်အရင်မမြင်နိုင်ခဲ့ဘူးတဲ့ရှုထောင့်တွေကနေမြင်နေရပါပြီ။အပေါ်စီးကနေခြုံမြင်နိုင်တဲ့ပုံတွေကို drone တွေနဲ့ရိုက်ကူးနိုင်တာကြောင့် drone ရင်တွေဟာဓာတ်ပုံပညာရှင်တွေရဲ့လက်ဆွဲတစ်ခုဖြစ်လာနေပါတယ်။တိုးတက်တဲ့ဤပညာတွေကြောင့်လဲ drone မောင်းတဲ့အတွေ့အကြုံမရှိသူတွေတောင်မှဒီကနေ့ခေတ်ပေါ် drone တွေကိုအဆင်ပြေပြေသုံးလာနိုင်တယ်လို့မြန်မာနိုင်ငံကဓာတ်ပုံသတင်းတော်ကိုစိုးစရာထွန်းကရှင်းပြပါရယ
်။အခုနောက်ပိုင်းမှာဤပညာတဖြည်းဖြည်းမြင့်လာတဲ့အခါကျတော့ drone ကင်မရာကိုဒီမှာချိန်ပြီးတင်ပြလိုက်ပြီးဆိုရဲကဒီအောက်ကနေကိုဒီ telephone video tablet မှာပဲဖြစ်ဖြစ်ကွန်ပျူတာမှာရှိတဲ့ desktop ဒီသူသွားတဲ့မြောက်ကို live ကြည့်လို့ရပြီဆိုတဲ့အခါကျတော့အရင်နဲ့သာလို့ရှိရင်အများကြီးလက်ပုံအဆင်ပြေလာတယ်။ပုံရမှလည်းကောင်းလာတယ်။ခုကြည့်တော့ကတော့ဟိုအဲ့ဒီဟာကိုမောင်းတက်ဖို့သာတော့ကအရင်ဆုံးတပတ်ဆယ်ရက်လောက်အချိန်လေးကြီးလေ့ကျင့်ရအောင်ပေါ့။ဘာလို့ဒီပြန်တဲ့ဥစ္စာဟိုကရင်းလိုက်ပြီးပဲရင်းလိုက်အဲ့ဒီသူ့အထောက်ကိုကတည်အောင်လို့အဲ့လိုဒီစားလေ့ကျင့်ပြီးမှကိုကပြန်လို့ရ။အခုနောက်ပိုင်းဒီပညာနဲ့ညင်လာတဲ့အခါကျတော့တခါမှဟိုမတော်မှုသေးတဲ့လူတောင်မှအခုချက်ချင်းခြားပြီးတော့မှဒီအမီချာမော်လီနဲ့ပြန်လိုက်ပြီးဆိုလို့ရှိရင်ပြဖို့သူကြည့်ပြပို့တဲ့ရှင်သွားမှတ်တယ်။နောက်ဆုံးရန်ဝေးသွားလို့သူဆင်းမလာနိုင်တော့ဘူးဆိုစစ်ကမဲလောက်သွားတဲ့ဆိုလို့ရှိရင်တော့မှသူ့နေရာနဲ့သူအော်တိုမက်တစ်ပြန်လာတယ်ပေါ့။အခါကြောင့်ခုနောက်ပိုင်းဒီပညာရပို့ပြီးလွှဲလာ
တော့သမယိုးချဓာတ်ပုံရရတာမျိုးမဟုတ်ပဲပြန်နေတဲ့ drone ကနေတဆင့်အပေါ်စီးကနေမြင်နေရတဲ့အရာတွေကိုဓာတ်ပုံရရတာဖြစ်လို့စိတ်တိုင်းကြပုံရဖို့မှာရောအခက်အခဲမရှိနိုင်ပါဘူးလား
အဲ့ရလေကိုဖောက်ကူပေါ့နော်ပတ်ပြီးတော့မှကိုကျွန်တော်ဒီကျွမ်းကျင်နေမောင်းနိုင်ရဲ့ပုံမှာမူတည်ပြီးတော့မှဟိုဒီတော့ရှောက်မြင်နေကိုလူချင်းနဲ့အင်ငယ်ကိုစိတ်ချင်းတိုင်းကြမင်းရမရှိရပတ်ပြန်တော့မှကိုဖောက်ကူရှာလို့ရတဲ့မျိုးစုံပေါ့နော်အပေါ်တဲ့နေရာနေကြည့်မယ်ပပလေးပပရမတ်ရမယ်အဆောက်အဦတစ်ခုပဲဖြစ်ဖြစ်ပေါ့ပြီးရခါကြောက်ဒီဖျားတစ်ခုပဲဖြစ်ဖြစ်တစ်ပြင်းတစ်ခုပဲဖြစ်ဖြစ်ပေါ့နော်အဲငယ်ကနေအလားဆုံးဖြစ်မလဲဘလောက်လောက်အမြင်နေဆိုပူပြီးလာမလဲဘလောက်လောက်အိုးအိမ်မှာတော့ဘလောက်လောက်အဝေးထပ်သွားရင်ပူပြီးလာမလဲဆိုတော့အခုတွန်းညင်တွေနဲ့ပေါ်မှာမူဒီဘက်မှာပူဘက်မှာလည်းလွယ်လာတယ်ဒီဘက်မှာလည်းကောင်းလာတယ်ဒါပေမဲ့ဒီမြင်ကြီးမှရိုက်တဲ့ကင်မရာတွေကိုမမီသေးတဲ့တစ်ချက်ကပါလဲဆိုတော့ကြောက်ဒီကင်မရာရုပ်ခွက်တဲ့ quality ပေါ့နော်အချို့ပတ်သက်တဲ့နိုင်ငံလူတွေအရန်ကုန်ကြများခံနိုင်တဲ့လူတွေကြားခါကြောက်DSLR ကိုခေါ်တဲ့ဒီကျွန်တော်တို့ရိုက်နေတဲ့ကင်မရာကိုပဲတည်နိုင်တဲ့ drone တွေဝင်ပြီးတော့မှတက်ပြီးတော့မှလွတ်ပြီးရိုက်ကြပါအဲ့ဒါဟာကျွန်တော်ဒီအရင်ကြီးတော့ဒီကျွန်တော်တို့အနေနဲ့ကြောင့်ဝင်နိုင်တဲ့ခါကျတော့ဒီမျက်ရှိအနေထားပါကဒေါ်လာ1,300-1,300လောက်ကိုပဲဝယ်ရတယ်ဆိုတဲ့ခါကျတော့သူကထွက်လာတဲ့ရုပ် quality ရတော့ကင်မရာကြီးနဲ့ရိုက်တဲ့ quality ယူတော့မမီသေးဘူးပေါ့အဲ့ဒီချိန်ကြီးပဲအားနည်းချက်ရှိပါတယ်ဂျန်နိခါရအားလုံးကတော့ဒီ NL ချိန်တာပြီးရင်ခါကျတော့ဒီကိုယ်ရဲ့ computation ချိန်တာ computation ချတာအဆအဆသင်ပြပါတယ်
ဓာတ်ပုံတွေဗီဒီယိုတွေရိုက်တဲ့နေရာမှာ drone တွေကိုသုံးလာကြတဲ့ဆိုပေမဲ့ကိုစိုးစေရထွန်းကတော့အသုံးဝင်နေမဝင်ဘူးဆိုတာကသူ့ရဲ့အတွေ့အကြုံအရရိုက်တဲ့ပုံအမျိုးအစားပေါ်မှာမူတည်တယ်လို့ဆိုပါတယ
်။ဥပမာဆိုကြတော့လူရဲ့ portrait ရိုက်တာတော့ daily life ရိုက်တာတော့ကြတော့ drone နဲ့ရိုက်လို့မှမရတာ။တော့အကြောဒီမြေကြီးပေါ်မှာပဲဒါလူကိုရိုက်တာ။ drone နဲ့ရိုက်တဲ့ဟာတွေကြာခါကြောဒီကောင်းကင်ကနေမြင်ရတဲ့ဒီကရှူပင်းတွေပေါ့ဓာတ်ပုံလို့ပြောမှာဆိုတော့ဒီ general view ပဲပေါ့နော်အဲ့လိုမျိုးဒီအားလုံးမြင်ချုပ်ပြီးမြင်ရတဲ့မြင်ကွင်းတစ်ခုပေါ့။အဲ့ဒီမျိုးကိုရိုက်တဲ့အခါမှာကျွန်တော် drone နဲ့ရိုက်တာကဘီဘီအတာကျရှေ့အောင်မဟုတ်လို့ရှိရင်ကျွန်တော်တက်ပေါ်လိုမျိုးရိုက်ရဆိုလို့ရှိရင်ဟောင်းကားဆိုလို့ရှိရင်ကိုဘားတောင်ကလပ်ကိုရိုက်ချင်တယ်ဆိုကြောကိုဘားတောင်မကြီးပေါ်တက်ပြီးမှလမ်းကြီးရရတယ်ပေါ့နော်ဒီကိုဘားတောင်ကလပ်ကိုရောက်တော့အဲ့တော့ကျွန်တော်ရတဲ့မြင်ကွင်းကဘာသူဆက်ဆဲရလဲဆိုတော့ဒီကိုဘားတောင်မကြီးဘက်ကမြင်ရတဲ့ကိုဘားတောင်ကလပ်ရဲ့မြင်ကွင်းကိုပဲကျွန်တော်ရ drone ပေါ်လာတဲ့ခါကျကျွန်တော်အနေနဲ့ဒီကိုဘားတောင်ကလပ်ပေါ်ထိတက်လိုက်မယ်တက်ပြီးရခါတောင်ကလပ်ပေါ်ကနေမှအဲ့တောင်ကလပ်ကိုပတ်ပတ်လဲပတ်ပြန်ပြီးကိုချိုက်တဲ့စိတ်ချက်ကိုတဲ့ရှမ်းနဲ့ပူပြီးရိုက်လို့ရလာတယ်ပေါ့
အခုဒီမြန်မာနိုင်ငံမှာဓာတ်ပုံသမားတွေကြားမှာ drone တွေကိုတော်တော်လေးသုံးလာကြတာတွေ့နေရပါတယ်။အဲ့ drone တွေရောလွယ်လွယ်ကူကူဝယ်လို့ရနိုင်လို့ပါလားရှင
့်။မြန်မာပြည်မှာလွယ်လွယ်ကူကူဝယ်လို့ရပါတယ်။ဒီမြန်မာပြည်မှာဆိုလို့ရှိရင်လူတွေအများဆုံးခိုင်းကြတဲ့ဒီ DJI brand ပေါ့နော်။အဲ့ဒီ DJI brand ကိုဆိုလို့ရှိရင် ်ဟိုသူ DJI website ထဲကဒေနုံတိုင်းကိုဝင်လို့ရနိုင်ပြီခင်ဗျအဲ့လောက်ကြီးထက်ထက်ထက်ထက်တော့မဟုတ်တော့ပါဘူးသူအမျိုးသားလိုက်ပေါ့သူပတ်စံနိုင်တဲ့နိုင်လောက်ကိုသိန်း30တန်းလောက်ကနေစပါမနောက်ဆုံး7 15တန်းလောက်ထိဝင်ကြတော့ထိပေါ့အဲ့ခါကျသူအစားအလိုက်ပေါ့ဘမုန်ကြီးအယောက်20မှာတယောက်လောက်ကတော့အနည်းဆုံးတော့ခိုင်းနေရပြီ
နောက်တစ်ခုသိချင်တာကအခုမြန်မာနိုင်ငံမှာဒီ professional ဓာတ်ပုံရိုက်နေကြတဲ့သူတွေကိုပေါ့နော် drone နဲ့ရိုက်ချင်ပါတယ်ဆိုပြီးတော့ငှားကြတာမျိုးရှိနေပါပြီလားဘယ်လိုလူမျိုးတွေကငှားကြပါလဲရှင
်ကျွန်တော်ဒီနောက်ဆုံးတော့ professional လုပ်ငန်းတွေရောဆယ်စီမံကိန်းတွေရောအစိုးရစီမံကိန်းတွေပေါ့နော်အစိုးရစီမံကိန်းတွေနောက်ဦးရခါကျဒီ company ကြီးတွေဒီ project စီမံကိန်းတွေပေါ့နော်နောက်ဆုံးဘယ်နေရာမှာတုံးကြရလဲဆိုတော့ဒီ HMI ရောင်းဝယ်တွေပေါ်မှာတုံးနေကြတယ် HMI ရောင်းဝယ်တွေမှာဘယ်လိုတုံးကြလဲဆိုတာကတော့ခုတော့ပိုင်းမှာပါလဲဆိုတော့တောတွေတောင်တွေလောက်တောင်မြတ်တောပြတ်တွေဝင်ရတဲ့ခီရောက်လာပြီဆိုတော့ခါကျတော့သူတို့ကမြေရှာတဲ့အခါမှာအဲ drone နဲ့ပြန်ပြီးရှာကြရှာရတဲ့အဲ့လိုမျိုးရှာတဲ့နေရာမှာလည်းတုံးကြတယ
်လောလောဆယ်မြန်မာနိုင်ငံမှာက drone ယာဉ်တွေနဲ့ဆိုင်တဲ့ဥပဒေတွေမရှိသေးပါဘူးနယ်မြေဒေသအလိုက်ကန့်သက်ထားတာမျိုးပဲရှိပါသေးတယ်အဲ့လိုမျိုးတိတိကျကျဥပဒေမရှိသေးတာကအခက်အခဲတစ်ခုဖြစ်တယ်လို့ဓာတ်ပုံသတင်းတော့ကိုစိုးစရာထွန်းကပြောပါတယ
်ဥပဒေမရှိတဲ့အခါကျတော့ဟိုတချို့နေရာတွေမှာကျတော့ဟိုပြန်မှန်းလို့မရဘူးပေါ့နော်ဥပဒေမရှိသေးဘူးဆိုတော့သူရဲ့ data လိုက်ပေါ်မူတည်ပါမှာသူ့ဖန်နေတူအမိန့်ထုတ်တာရောရှိတော့ဟိုမှရှင်ဘုံဖျားမှာဆိုလို့ရှိရင်သူပြန်တန်းခွင့်ကိုသူပြန်ဝင်ပိတ်ထားတယ်ရှင်ဘုံဖျားမှာဆိုတော့လုံးဝပြန်မပြန်ဘူးဒီအခါကျတော့တချို့နေရာတွေမှာလည်းပြန်မပြန်ကြောက်ပေါ့နော်သူရဲ့ဟိုလုံညုံရေးအနေထားပြည်စင်ရပေါ့ဒီမြန်မာပြည်မှာအဲ့မျိုးဥပဒေတရားပေါ်လာမယ်ဆိုလို့ရှိရင်တော့ဘယ်နာမှာဘယ်တိုင်းနာလီလုံးလို့ရမယ်ဘယ်နာမှာဘယ်တိုင်းနာလီလုံးလို့မရဘူးဆိုတော့အခါကျအဲ့လိုမျိုးတိတိကျကျတင်လာလို့ရှိရင်တော့ပုံပြီးအဆင်ပြေပါပေါ့
အဲ့တော့နောက်မှဒီဥပဒေတွေကလည်းတသက်မမတ်ရှိလာမယ်နောက်ပြီးတော့ဒီနှိပညာတွေကလည်းပို့ပြီးတော့တိုးတက်လာမယ်ဆိုရင်ရောအခုရက်ပို့ပြီးတော့တွင်းတွင်းကျဲကျဲသုံးတဲ့သူတွေများလာမယ်လို့ရောထင်လားရှင
့်နောက်ပိုင်းကျရင်တော့ပို့ပြီးတော့ဒီရက်ပို့ပြီးတွင်းတွင်းကျဲကျဲဖြစ်လာမယ်လို့ထင်တယ်ဗျာဘာလို့တွင်းတွင်းကျဲကျဲဖြစ်လာမယ်လို့ထင်လဲဆိုတော့ဟိုတည့်ရဲ့စီးပွားရေးရဆိုလို့ရှိရင်လည်းမော်နော်ကျွန်တော်ဒီနောက်ကဒီကောင်းကင်ကနေတက်ပေါ်နေတဲ့ဒီကုတ်တစ်ခုလည်းပေါ်လာတယ်ဒီကုတ်တစ်ခုပေါ်လာပြီမှာသူ့ရဲ့ရရဲ့နှိပညာကြီးပဲပြောမလားသူ့ရဲ့ကိုယ်ရောလည်းကောင်းတဲ့အနေထားမှရှိရပေါ့နောက်ပိုင်းတစ်ခုနဲ့ပုံပြီးတွေ့ကြလာမယ်ထင်တာပဲခင်ဗ
ျ drone ချင်းတွေသုံးပြီးတော့ရှိုက်ကူးထားတယ်သူ့ရဲ့ဓာတ်ပုံဗီဒီယိုပုံတွေဆိုရင်လည်းနိုင်ငံတကာသတင်းမီဒီယာတွေထဲမှာအခုတွေ့မြင်နေရပြီဖြစ်ပါတယ်ရှင
်မဆူမြမစီစဉ်တင်ဆက်တဲ့ blogger ပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်တော်တော်ရှင်နေနာဆင်နေရတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့ညပိုင်းအစီအစဉ်တွေဖြစ်ပါတယ်အခုတော့ကျမတို့ VOA မြန်မာပိုင်းစီစဉ်ရဲ့အပတ်စဉ်တင်ဆက်နေတဲ့စီစဉ်တွေအကြောင်းကိုထပ်ပြီးတော့မိတ်ဆက်ပေးချင်ပါတယ
် Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းလုံးဆောင်တာမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဖိတ်မှုလေဈေးကလည်းလုံးရင်
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolutionary change.
မြန်မာနဲ့နိုင်ငံတကာငွေရေးကြေးရေးဈေးကွက်အလုပ်အကိုင်းနဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအစီအစဉ်ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တေးတချင်တွေတောင်းယူလို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကနေဆက်သွယ်လို့ရရင်တော့ VOA မြန်မာပိုင်းစီစဉ်စာရိုက်တိတာအမှတ် 885 ဗဟိုစာရိုက်ကြီးရန်ကုန်မြို့ကိုစာရေးသားပေးပို့နိုင်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0132932555လေးကိုခေါ်ဆိုနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့
32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်မတ်လ5ရက်စနေနေ့ညပိုင်းအတန်လွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုညဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအစီအစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့51အပြင်လိုင်းလံမီတာ190တို့ကနေပြီးတော့လဲတူးချက်ဖန်ယူနာဆင်နိုင်ပါတယ်အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့တိုက်ရိုက်လေလိုင်းစီစဉ်ရဲ့အလဲပါထုတ်လုပ်သူမဆုမွန်နဲ့အတူကိုကျော်ကျော်သိန်းကစီစဉ်တင်ဆက်ထားပါတယ်ရှင်
မင်္ဂလာပါခင်ဗျာစနေနေ့ညတရရဲ့လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေတမဒကိုရွေးချယ်ရေးလုပ်ငန်းစဉ်ရဲ့အစဖြစ်တဲ့ဒုတိယတမဒ3ဦးရွေးချယ်မဲ့လုပ်ငန်းကိုအရင်ကတော့ပြည်ထောင်စုထုတ်တော်ကနေမတ်လ18ရက်နေ့မှာလုပ်မယ်လို့ကြေညာခဲ့ပါတယ်အဲဒီနောက်မှာတော့မတ်လ18ရက်နေ့အစမတ်လ10ရက်နေ့မှာဒုတိယတမဒ3ဦးရွေးချယ်ရေးလုပ်ငန်းစဉ်စတင်မယ်ဆိုပြီးတော့တည်င်းတစ်ပတ်ရှေ့တိုးပြီးတော့တတ်မှတ်လိုက်ပါတယ်ဆိုတော့ဒီလိုမျိုးဒုသမရ3ဦးရွေးချယ်ဒုသမရ3ဦးကနေမှတခါသမရကိုရွေးချယ်ပြီးတဲ့အခါကျရင်အစိုးရအဖွဲ့အစည်းပေါ်အစိုးရအဖွဲ့အစည်းလက်ထက်ကိုလက်ရှိအစိုးရကအလွယ်အပြောင်းတွေလုပ်ဆိုတဲ့လုပ်ငန်းစဉ်အစီအစဉ်ကိုသွားမှာပါဆိုတော့ရှေ့တိုးလိုက်တယ်တပတ်ရှေ့တိုးပြီးတော့ဟလာဒုသမရ3ဦးကိုရွေးချယ်ဖို့လုပ်ကြမယ်ဆိုတဲ့အခါကျတော့ဒါကအခုလက်ရှိအစိုးရနဲ့နောက်အစိုးရအလွယ်အပြောင်းပို့ပြီးတော့အဆင်ပြေချောမွေ့လာတဲ့လက္ခဏာလားဒီလိုနားလည်ရမလားတခါဒီကနေ့မှာအရေးအကြီးဆုံးလူပြောအများဆုံးလူတွေစိတ်ဝင်စားအဖြစ်ဆုံးနဲ့စောင့်ကြည့်နေတဲ့ဒေါ်ဆန်းစုကြည်ကသမရမဖြစ်တော့ဘူးလားဖြစ်အောင်ပါလားစတဲ့မေးခွန်းတွေဒီညကျွန်တော်တို့ဆွေးနွေးကြရအောင်ပါပေးနိုင်ဆွေးနွေးပေးဖို့ဖိတ်ကြားထားသူနှုတ်ဦးထဲမှာဒူးကတော့လက်ရှိမြေပုံမျိုးနယ်ပြည်သူ့တော်ကိုယ်စားလှယ်ဦးဖေတန်းဖြစ်ပါတယ်နောက်ဒူးကတော့လူပောင်တဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ထုံးစံနိုင်မယ်ပေးနိုင်ဆွေးနွေးမယ်သူနှုတ်ဦးရဲ့သဘောထားအမြင်အရင်ဆုံးနှာထောင်ကြည့်ရအောင်ပါဦးဖေတန်းခင်ဗျာဒီလိုမျိုးဒုသမရ3ဦးရွေးချယ်မဲ့လုပ်ငန်းစဉ်ကိုတပတ်ရှိတိုးပြီးတက်မှတ်လိုက်တဲ့အပေါ်မှာဥဖိတန်းကိုယ်တိုင်ကဘယ်လိုနားလဲပါလဲခင်ဗျာ
ကျွန်တော်ပြည်ထောင်စုဖြစ်တော်ကဖေဖော်ဝါရီ7ရက်နေ့မှာဒုသမရရွေးချယ်ရေးအစီအစဉ်ကိုကျွန်တော်မတ်လ2ရက်နေ့မှာလုပ်မယ်ဆိုပြီးတော့ဒီပထမအကြိမ်အတူတူတန်ရစ်တော့ပထမအကြိမ်မှာပဲကျွန်တော်တို့တက်မှတ်ခဲ့ပါတယ်အခုနောက်ပိုင်းမှာအဲတပတ်ဆိုပြီးတော့စေရင်ကိုပြန်ပြီးတော့ကျောင်းရှိပါလေ။တော့မူလရည်ချက်ကတော့သဘောလချီရနေတာ second year နေစီဆိုတော့တလကျော်ကျတို့အချိန်ယူခဲ့တယ်။အဲ့ဒီရည်ချက်ကတော့ကျွန်တော်တို့ပြင်ပါတယ်မီဒီယာတရင်းတွေရရောဒီပုံမှာ59စာလုံးဆိုင်ငံရေးဒါမှမဟုတ်ပြင်ဆင်ရေးအတွက်ဒါပေမဲ့ဒီရှုံးနဲ့အဲဒါကိုသင်တန်းချင်းနေတယ်ဆိုတော့တစ်ချက်ပါပါလိမ့်မယ်။အဲ့ဒါပြင်သမရရည်ရည်ရှိလုံငါပြီးတော့ဒီပြောင်းစုဝင်ကြီးဒီကိုရည်ရှိမဲ့ဒေသတွေနောက်ပြီးတော့အဲဒီဝင်ကြီးတွေနောက်ပြီးတော့အလွတ်တော်ရှုပ်ပြရတ်တော်ရှုပ်ရာသူကြီးတွေဥပဒေရှုပ်ပြအကုန်လုံးရွေးချယ်မလုံငါပြည်နယ်ဝင်ကြီးရှုပ်ကအစပေါ့နော်အဲ့ဒီအစီအစဉ်အတွက်သူတို့အချိန်ယူမယ်ဆိုတော့ဒီရေအချက်နှစ်ခုနဲ့ဒီလိုက်တော့အချိန်ဆွဲပြီးတော့အဲတတ်မှတ်ခဲ့တယ်လို့နားလည်ပါတယ်အဲဒါမှမဟုတ်ရှုပ်ကိုတပတ်တိုးလိုက်တယ်ဆိုတော့အဲဒါတွေအတွက်နောက်ခုနကလို့59ဆလုံးတွေရောဒီနောက်ပိုင်းမှာသမရရွေးချယ်ပြီးနောက်ပိုင်းမှာဖြစ်ပေါ်လာမယ့်အစီအစဉ်တွေရောသူတို့မှအခြေရပြီးပြီအရှင်ဘင်းဖြစ်နေပြီအဲဒါကြောင့်သူတို့ဟာရှေ့ကိုတိုးပြီးတော့နောက်အရှင်ယူပြီးတော့လုံနိုင်အောင်ပေါ့နော်ကင်မရာရွေးချယ်ပြီးနောက်ပိုင်းမှာအရှင်ယူပြီးလုံနိုင်အောင်ရှေ့ကိုတပတ်တိုးလိုက်တယ်လို့အဲအဲ့ဒီရွေးချယ်နေရာနဲ့ပထမဆလတ်ကျော်ဟိုဆက်မှတ်ခဲ့တယ်နောက်အဲ့ဒီရွေးချယ်တွေကိုအောင်မြင်ပြီးအရှင်ဘင်းဖြစ်နေပြီဆိုတဲ့ရွေးချယ်ရွေးချယ်နဲ့သူကပြန်ပြီးတော့ရှေ့ကိုတိုးတယ်လို့အဲ့လိုပဲကျွန်တော်မြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဦးအောင်မိုးစောကရောဒီဥစ္စာကအဆင်ပြေနေပြီ၊ကြွေပြောင်ရေချောမွေ့နေပြီဆိုတဲ့အခြေလက္ခဏာလို့မြင်ပါသလားဘယ်လိုသဘောထားရှိသလဲ
။ဒီတစ်ချက်ကတော့ကျွန်တော်ဒီအမျိုးသားတမိုးကြီးအဖွဲ့ချုပ်အနေနဲ့ပေါ့နော်အစိုးရဖွဲ့စည်းရေးကိစ္စရဲ့ဆက်သက်လို့ဒီနေ့တိုင်းနေရောပြည်အောင်သူဖွဲ့စည်းရေးကိစ္စရောအဆင်ပြေဖြစ်နေပြီဆိုယူဆလို့ရပါတယ်။အဆင်ပြေဖြစ်နေတဲ့အတွက်ကိုဟိုဒါတစ်ခုပေါ့နောက်တစ်ခုကတစ်သက်ကအနာဆွဲပြောင်းရေးနဲ့ဆက်သက်လို့လည်းပဲတစ်ဖက်နဲ့ဆွေးနွေးရအပိုင်းတွေမှာအဲဒီကြောင့်ဒီအပြီးတော့အဆင်ပြေဖြစ်ပြီးဆိုရပါဘူးတဲ့တော်တော်များများအခြေအနေပေးပြီးတော့ကျွန်တော်ယူဆလို့ရပါတယ်ကျွန်တော်တို့ဒီအပြည့်အစုံပြင်ပါတယ်
ဟုတ်ကဲ့ဦးအောင်မိုးစောပဲစတဲ့မိပါမယ်အခုဟဲ့လားဒီမလ၁၀ရက်နေ့ဒုတိယသုံးရွေးချယ်မယ်တဲ့မှာဒေါအောင်ဆန်းစုကြည်ပါလာလိမ့်မယ်လို့ဦးအောင်မိုးစောကိုယ်တိုင်ထင်ထားပါသေးသလ
ားကျွန်တော်ထင်တယ်59စားလုံးကအခုချိန်ထိပါတယ်မှမကြောက်ဘူးလေ59စားလုံးပြင်မယ်ဆိုလို့ရှိရင်လည်းပဲလွတ်တော်ထဲမှာဆွေးနွေးရပါမယ်ဒီကိစ္စရေလောက်ကြရမှာဖြစ်တယ်ဆိုတော့ဒီဒုတိယမှာတော့ကိုဒီလိုဆိုတိပြင်မယ်ဆိုတဲ့အခါကျလို့နော်59စားလုံးနဲ့ပတ်သက်လို့လွတ်တော်ထဲမှာမဆွေးနွေးရသေးပဲနဲ့ပြင်မယ်ဆိုလို့ရှိရင်တော့ဒီကြောင့်ဆန်းစုကြည်ပါလာနိုင်ဖို့အတွက်ကဦးရသွားတယ်လို့ကျွန်တော်အဲ့လိုယူဆပါတယ
်ဟုတ်ကဲ့ဥပိသန်ကိုယ်တိုင်ကရောဥပိသန်ကတော့လွတ်တော်ထဲမှာလည်းကိုယ်တိုင်ရှိနေသူဆိုတော့ဥပိသန်ကရောဒီဘောဘယ်လိုမြင်ပါလဲခင်ဗျ
အဲ့တော့59စားလုံးကိုပေါ့နော်အဲ့ဒါကြီးကယာယီရဆိုင်ကိုသူကျိုးစားခဲ့တယ်အဲ့ဒီပေါ်မှာကာချုံနဲ့အုံရင်ပြည်ပြည့်ရဲ့ဒီကတဲ့င်းတွေကအဆင်မပြေဘူးဆိုတာသိရတယ်ပြီးတော့သူတို့တက်မလို့ဖက်ကလည်းအဲတင်းစားကရောဒီတက်မလို့တော့သူတို့ပူစရီကရောကာချုကိုယ်တိုင်ရောဟိုဒီဖွဲ့စည်းပုံကိုသူတို့ဟိုဟိုအထူးအပေါ်အပြတ်မခံဘူးပေါ့နော်အဲ့ပြင်ပြဖို့ခွင့်ရမပေးချင်တဲ့သဘောနဲ့ပြောဆိုတာရှိတယ်ဟုတ်တယ်နော်ပဲဒီရှားပြည်နယ်အဲမိချင်းအကြောင်းတစ်ခုမှဆိုရင်အတိတ်သမိုင်းအရာပေါ့နော
်ဟုတ်ကဲ့
ဒီနယ်အတိုင်းဒီနယ်တက်မတော်ပေါ်မှာတစ္ဆာမဲမှုဒီတော့နိုင်ငံကိုတစ္ဆာခံမှုတွေကြောင့်တိုင်းပြည်နင်းနာခဲ့ရတယ်အဲဒါကြောင့်ဖွဲ့စည်းပုံမှာလိုအပ်တဲ့အချက်တွေကိုထည့်သွင်းရေးဆွေးထားတဲ့ရှင်ဖြစ်တယ်ဒါကြောင့်ဖွဲ့စည်းပုံအတိုင်းပဲသွားပါဆိုရက်အဲအဲ့လိုပြောတဲ့အတွက်နဲ့ဒီ59ဆက်လို့အရာယာယီဆိုင်ရမယ်ဆိုတဲ့အခြေအနေမျိုးကဖြစ်ပေါ်မလာနိုင်ပါဘူးအဲနောက်တစ်ချက်ကတော့အရှင်အကန့်တ်ဖြစ်ပါတယ်အဲဒီဒီဆယ်ရက်မှာအဲကျွန်တော်ကတမရရွေးရမယ်ဆိုတော့ဒီ၃ရက်လောက်ကာလမှာ59စားလုံးကိုယာယီရဆိုင်ဖို့ဆိုရယ်ဆိုင်ရမှုအရှင်နေဆိုတာအဲလုံးဝမဖြစ်နိုင်တော့ပါဘူးနောက်ပြဿနာဖွဲ့စည်းပုံကိုပြင်ဆင်မယ်ဆိုရင်လည်းကျွန်တော်ပြင်ဆင်ရေးဒီ၃ဆောင်နဲ့တွားမယ်ဆိုရင်ဒါအရှင်အများကြီးယူရမှာဖြစ်ပါတယ်ဒါကြောင့်လောလောဆယ်ဒီတမရရွေးချယ်ပွဲမှာတော့ဒေါက်တာစုကြည်နဲ့တော့ပါလာကြအကြောင်းရှိတော့ဘူးလို့ပဲမြင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့လီလိုင်းမော်ကနေတိုက်ပောင်းဆူနေမဲ့တော်တော်ရှင်တွေကိုထုတ်လို့မှုမဆူမုံကဆက်သွင်းနေပါတယ်လောလောဆယ်မှာကျွန်တော်တို့အမေရိကန်ပြည်ထောင်စုကနေပြီးတော့ပောင်းဆူနေမဲ့ကိုကျော်ဆိုးလီလိုင်းမော်မှာရှိပါတယ်ကိုကျော်ဆိုးသဘောထားဆူနေလို့ရပါပြီခင်ဗျာ
ဟာဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့လေဒီ2020မတိုင်ခင်ကျော်ဆိုးသမတန်းဖြစ်နိုင်ဘူးလို့ကျွန်တော်ယူဆပါတယ်အဘဖြစ်လို့လေဆိုတော့ဒီမှာငါ59စားလုံးပြင်ဖို့ဟာကခုအကဒီသမတန်းဟိုပေါ့ဗျာဒီခုဦးဝင်းထင်တို့ပြောတဲ့ဟာဒီသမတန်းလှုပ်ကြောင်းရင်းမှာတော့မှသူတို့နည်းနည်းလေးစကားများတဲ့အစီအမပြေတဲ့ဆိုတာမျိုးတွေတွေ့တယ်။ခုနီတို့ပြောတဲ့ဟာလည်းငါစစ်ကိုဇန်လုံးကိုဆိုင်းငိုက်မယ်ဆိုတဲ့ဟာလေးဘာလဲသူပြောတာငါစစ်တရားခိုင်နှုန်းနဲ့တော့မှရတယ်လို့ပြောတယ်။အဲ့ဒါလည်းမဖြစ်နိုင်ပါဘူးခင်ဗျာ
။ဆိုတော့ကိုကျော်စိုးရဲ့သဘောထားကဒေါ်ဆန်းစုကြည်ဒီလက်ရှိအခြေအနေအရဘလို့မှသမရဖြစ်မလာနိုင်ဘူးပေါ့။အနှီးပဲဖြစ်ဖြစ်အမြန်ပဲဖြစ်ဖြစ်
ဟုတ်ကဲ့ကြပါရခင်ဗျဒီကျွန်တော်ထင်တာတော့2020နောက်ပိုင်းမှာဖြစ်ကောင်းဖြစ်နိုင်တယ
်ဟုတ်ကဲ့ဟုတ်ကဲ့ကိုကျော်စိုးကျေးဇူးအများကြီးတင်ပါတယ်ကိုကျော်စိုးသဘောထားကိုကျွန်တော်ဆွေးနွေးသူနှူးစီရနေနောက်ထောင်ကြည့်အောင်ပါဆိုတော့ဥပိသန်ကိုကျော်စိုးကတော့ဒေါန်ဆန်းစုကြည်က2020နောက်ပိုင်းမှာသမရဖြစ်နေတယ်လို့ပြောပါတယ်ဒါပေမဲ့ဦးဝင်းထင်ကိုယ်တိုင်ပြောထားတာရှိပါတယ်ဒေါန်ဆန်းစုကြည်သမရဖြစ်ဖို့လုပ်နေတယ်ဖြစ်ကိုဖြစ်ရမယ်အနည်းနဲ့မြန်မဲ့กว่าလို့ပြောထားတာရှိပါတယ်ဥပိသန်ရောဒေါန်ဆန်းစုကြည်ကဒီတက်တန်းအတွင်းမှာသမရဖြစ်လာနိုင်ခြင်းရှိတယ်လို့ယူဆပါသလားအ
ဲ့ဒါအကုန်လုံးရဲ့အဖြေဟာသမ္မတကာကိုရည်ရွယ်ချက်ရဲ့သဘောတူမှုနဲ့ပဲအဲကျွန်တော်တို့ဆိုင်တယ်လို့မြင်ပါတယ်ပြီးတော့59စားလုံးကိုဆိုင်ကားလာပဲဖြစ်ဖြစ်နော်ကျွန်တော်တို့59စားလုံးကိုဖွဲ့စည်းပုံရဆင်ရှင်လာပဲဖြစ်ဖြစ်ကာကိုရည်ရွယ်ချက်ရဲ့သဘောတူမှုမရဘူးဆိုရင်အဲ့ဒါလုံးဝလက်ရှိလက်ဖြစ်အတူပဲလက်ဖြစ်နိုင်ငံရေးအရာပေါ့နော်ကျွန်တော်တို့လုံးဝမဖြစ်လာဘူးဆိုတော့ထင်ရှားပါတယ်အဲ့တော့ဒေါက်တာစုကြည်အနေနဲ့ဘောလုံးရဲ့အဲဒီအစိုးရအဖွဲ့မှာအပင်နေရာကပါဝင်ယူလဲတာဝန်ယူလဲအဲဒီနောက်ပိုင်းမှာမှအာဒီကောင်ကြီးဦးကြီးရှုံးနဲ့အဲဘလို့အဖေးယူစီလာနင်းနေနင်းမို့နေနဲ့ကျွန်တော်သွားနေမလဲအဲအဲ့လိုမျိုးကိုကျွန်တော်တို့ဟိုခုခက်ကဖေးရှာအောင်စီယိုနိုင်မှတနည်းအားဖြင့်ကောင်ကြီးဦးကြီးရှုံးရဲ့အလားဒီသဘောတူညီချက်ကိုရရင်တော့ဟိုလာမယ့်လွတ်တော်မှာကျွန်တော်တို့50ခုစားလုံးကိုပြင်ဆင်နိုင်ပါလိမ့်မယ
်အ
ဲ့ဒါဆိုရင်ကျွန်တော်တို့အချိန်များများတက်တက်လေးနဲ့အဲ့တော့အဲ့ဒီ56လအပြင်မှာရက်ဖက်တန်လည်းလုပ်ဖို့အချိန်ကြီးပါတယ်။အဲ့လိုတောင်းတော့ကာကွယ်ရေးရှင်နဲ့တားကြရတာမျက်ကပ်ရင်ကျွန်တော်တို့ဒေါက်တာသူကြီးဟာသမရဖြစ်လာဖို့အချိန်ကြီးရှိရဲ့လို့ကျွန်တော်မြင်နေပါတယ်ခင်ဗျ
။ဦးအောင်မိုးစောကရောဘယ်လိုသုံးသပ်ပါသလဲ
။ကျွန်တော်အနေနဲ့ကကျွန်တော်တိုင်းပြည်အတွက်ပဲဖြစ်လူလူအတွက်ဖြစ်ဖြစ်ဒီမိုကရေစီရေးအတွက်ဖြစ်ဖြစ်ဒေါက်တာသူကြီးဒီတက်တန်းအတွက်မှာအမြန်ဆုံးသမရဖြစ်ဖို့လိုအပ်တဲ့ကျွန်တော်အနေနဲ့ရောအဲ့လိုယူဆတယ်။ ဆိုဒီတက်မတော်အနေနဲ့လည်းပဲလူလူမျက်နှာတိုင်းပြည်မျက်နှာကိုကြည့်နေတယ်လို့ကျွန်တော်အနေနဲ့အဲလိုယူဆအကျိနေတာကတော့အခုတင်တဲ့ချိန်မှာတောင်သန်းစီသမရမဖြစ်တော့မှကြာတော့တဲ့အချိန်လေးအတွင်းမှာဘုန်းတော်သန်းစီသမရဖြစ်ဖို့အတွက်အားလုံးမှာတောင်းရှိတယ်အားလုံးကဝါဝင်ကြိုးစားလိမ့်မယ်လို့ကျွန်တော်တို့အဲ့လိုပဲမြင်ပါတ
ယ်။ဘုရားမူဆိုဖြစ်နိုင်ချေရောရှိသလားလက်တွေ့လုံနိုင်ချေပေါ့လေ
ခုကလူပြည်သူတရားလုံးကသူ့ကိုထောက်ခံတာဖြစ်တယ်ပြီးခဲ့တဲ့ရွေးကောက်ပွဲကိုကြည့်မယ်ဆိုလို့ရှင်တယ်ရှင်တယ်လူတရားလုံးကတော်သန်းစီကိုထောက်ခံတာဖြစ်တယ်တော့ဒီတိုင်းဒီအမျက်နှာကိုသူချေချာကြည့်မယ်ဆိုလို့ရှိရင်ဒီအစိုးရဖွဲ့စည်းရေးကိစ္စကိုပဲကြည့်ကြည့်သမ္မတရွေးချယ်ရေးကိစ္စကိုပဲကြည့်ကြည့်ဒီကိစ္စတွေကလူလူဆန္ဒကိုအခြေခံမှာဖြစ်တယ်ဒီကိစ္စတွေအကောင့်ထဲပုံမှုအတွက်ကိုစက်ခတ်လူတက်တော်ရဲ့သဘောထားကိုအတင်းယူနေရတယ်ဆိုတာကို၌ကတိုင်းပြည်အကောင့်ရဲ့လက္ခဏာမဟုတ်ဘူးလို့ကျွန်တော်နေတော့ယူဆတယ်ကျွန်တော်ကတော့ဒီတက်တော်ပေါင်းဆောင်တွေမြစ်တာရက်ခံကျင်တယ်ဒီလိုစုလူရဲ့စန္ဒကိုအလေးထားပါဒါမှကျွန်တို့တိုင်းပြည်ဒီမိုကရေစီနဲ့နိုင်ငံကြီးနဲ့ဒါမှကျွန်တို့တိုင်းပြည်ကွန်ပျူတာတွေနဲ့နိုင်ငံကြီးနဲ့လို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့အီးမေးလ်နဲ့ဆွေးနွေးထားတဲ့ American ပြည်တော်စုကမောင်တဒနဆိုတဲ့သောတာရှင်ရဲ့သဘောထားကတော့ဒီဒုသမတော်လောင်းရွေးချယ်ရေးတပတ်ရှိသူတက်မှတ်လိုက်တာအစိုးရဘက်အလွှဲပြောင်းပို့ပြီးအဆင်ပြေချောမှုရတယ်လို့ယူဆပါတယ်တဲ့အကြောင်းကအစိုးရဘက်အလွှဲပြောင်းကိစ္စနဲ့ပတ်သက်ပြီးတာဝန်ရှိတဲ့လူတွေအားလုံးညှိနှိုင်းထားကြပြီးဖြစ်လိမ့်မယ်လို့ယူဆလို့ပါပဲတဲ့ဒါပေမဲ့အစိုးရဖွဲ့တက်တက်ချင်းမှာတော့ဒေါ်စုသမရမဖြစ်နိုင်သေးဘူးလို့ယူဆမိပါတယ်တဲ့။ဒါကြောင့်က2008နာဂိအခြေခံဥပဒေမှာဒေါ်စုသမရမဖြစ်ရေးရွေးချယ်ရှိရှိဦးဆောင်ရေးဆွဲခဲ့တဲ့သူတွေလက်ရှိသမရဦးသိန်းစင်လည်းပါပါတယ်တဲ့။ဒေါ်စုသမရဖြစ်ရေးကိစ္စနဲ့ပတ်သက်လို့သမရဦးသိန်းစင်ရောဗိုလ်ချုပ်မူကြီးနှစ်ဦးစလုံးက2008အခြေခံဥပဒေအရပဲဆောင်ရွက်ဖို့အတိအလင်းပြောကြားထားကြပြီဖြစ်ပါတယ်တဲ့။မောင်ဒသနာရဲ့ယူဆပါခုနဆွေးနွေးသွားရတဲ့နဲ့သိမှုကောက်ထင်ပါတယ်။အခုဒါရိုက်ဆွေးနွေးမယ်မြန်မာနိုင်ငံကသောတာရှင်တူဦးဖိုးဖြူဦးဖိုးဖြူကိုဥပ္ပိုလ်ဖြူရဲ့သဘောထားပြောလို့ရပါပြီဆွေးနွေးပါခင်ဗျ။ဟ
ုတ်ကဲ့ပါခုလက်ရှိလောဆယ်နေထားရဆိုရင်တော့ကျွန်တော်ဒေါ်အောင်ဆန်းစုကြည်ကိုသမရမဖြစ်နိုင်ဘူးလို့ပဲယူဆပါတာ။ဘာဖြစ်လို့လဲဆိုတော့ဒေါ်အောင်ဆန်းစုကြည်ဒီ59စာလုံးကိုပြင်လိုက်လို့ဒေါ်အောင်ဆန်းစုကြည်သမရဖြစ်လာခဲ့မယ်ဆိုရင်ဒီလက်ရှိဖြစ်ပေါ်လာမယ်နိုင်ငံရေးကမကြည့်နိုင်တော့ဘူးလို့ကျွန်တော်ယူဆလို့ပါ။
ဟုတ်ကဲ့ဆိုတော့ဦးဖိုးဖြူကလက်ရှိအခြေအနေကဒေါ်ဆန်းစုကြည်သမရဖြစ်ဖို့မသင့်တော်ဘူးပေါ့
ဟုတ်ပါတယ်ကျွန်တော်အမြင်တော့အဲ့လိုပဲမြင်ပ
ါဟုတ်ကဲ့ပါခင်ဗျာဒီလိုမျိုးသဘောထားရှိတဲ့လူတွေကျွန်တော်တို့ဒီ Facebook ကနေပြီးတော့ဆွေးနွေးတဲ့အထက်မှာလဲသောတာရှင်တယောက်ရှိပါတယ်ကျွန်တော်တို့ရဲ့ Facebook Fan Page ကနေဆွေးနွေးထားတဲ့အထက်မှာအဲ့ဒီသောတာရှင်ကလည်းပဲဒေါ်ဆန်းစုကြည်သမရဖြစ်ရေးမလွယ်သေးပါတဲ့အာနာလွှဲပြောင်းမှုကတော့ချောမွေ့မှာပါလွှဲเสียမှမကြံတော့တာတဲ့ဒေါ်အောင်ဆန်းစုကြည်လက်ရှိအခြေခံဥပဒေ59စာလုံးကိုမပြင်သင့်ဘူးဒေါ်အောင်ဆန်းစုကြည်ဟလာသမရလုပ်ဖို့မသင့်တော်ဘူးလို့မြင်တဲ့သောတာရှင်တွေလည်းဆွေးနွေးကြတဲ့လူတွေလည်းကျွန်တော်တို့ Facebook မှာရောကျွန်တော်တို့စီကိုဆွေးနွေးတဲ့လူတွေထဲမှာရောရှိပါတယ်ဆိုတော့အခုနပင်နိုင်ဆွေးနွေးသူနှူးစလုံးကလည်းပြောထားပြီးသားပါဒီကြိမ်အခုလက်ရှိပေါ်လေအခုချက်ချင်းမလတ်စဲနေလို့မရွေးချယ်ပေါ်မှာဒုသမရရွေးချယ်ပေါ်မှာတော့ဒေါ်အောင်ဆန်းစုကြည်ဒုသမရ၃ဦးထဲမှာပါမလာဘူးဆိုတော့လက်ရှိကတော့မဖြစ်တာအသေးချာနေပါပြီဆိုတော့ကနောက်မေးခွန်းတစ်ခုပေါ်လာတာကဒါဆိုရင်ဒေါ်အောင်ဆန်းစုကြည်ဒီအစိုးရအဖွဲ့ထဲမှာဘယ်လိုတာဝန်မျိုးနဲ့ဘယ်နေရာကနေပါမလဲဒါအရေးပေါ်ပေါ်လာတဲ့မိကွန်းတစ်ခုပါဥဖေတန်ဘယ်လိုယူဆပါသလဲ
အဲ့တော့ဒေါ်အောင်ဆန်းစုကြည်ရဲ့ဟိုနေရာယူမှုနဲ့ပဲဆိုင်ပါလိမ့်မယ်သူရဲ့ဆုံးဖြတ်ချက်နဲ့ပဲဆိုင်ပါလိမ့်မယ်ဒါမဲ့တကယ်ဒီသမရတယောက်နေနဲ့မလုံနိုင်ခဲ့ရင်တော့မှသူ့နေနဲ့လူပြသမရတယောက်ကိုထားပြီးတော့နောက်ကကြိုးကန်သွားမယ်ဆိုတဲ့ပုံစံမျိုးသူပြောပြီးပါပြီဒီတော့ဘာပြောပြောကျွန်တော်တို့ဒေါ်အောင်ဆန်းစုကြည်နဲ့နေရာတနေရာဝင်ယူမယ်ဆိုရင်တော့အစ်တော်ဆုံးကနိုင်ငံသားကြီးဝင်ဖြစ်ပါတယ်။ဘာလို့လဲဆိုတော့နိုင်ငံသားကြီးဝင်ကြီးဟာဒီကာလုံမှာအဖွဲ့ဝင်တယောက်ဖြစ်လို့ဖြစ်ပါတယ်။ကာလုံမှာအဖွဲ့ဝင်တယောက်ဖြစ်တဲ့အတွက်နဲ့ဒီကတတ်မှန်နဲ့မိမိကတ္တဆက်ဆံပြီးတော့ကိုယ်တိုင်ကြီးရဲ့အရှင်မျိုးကိုကျွန်တော်တို့ထိန်းသိမ်းနိုင်မယ်။အဲလိုထိန်းသိမ်းနိုင်တဲ့ဥမာအစွမ်းအားတွေရလာမှာဖြစ်ပါတယ်။အဲဒါကြောင့်ဘာပြောပြောအစ်တော်ဆုံးဟာနိုင်ငံသားကြီးဝင်ကြီးဌာနနိုင်ငံသားကြီးဝင်ကြီးသူ့အနေနဲ့နိုင်ငံတကာနဲ့ပဲအဲပို့ရတဲ့ဝင်ဝင်အဲ့ဆက်ဆံနေတဲ့အမြင်သားတခုကိုရောက်သွားပါလိမ့်မယ်။အဲ့လိုစောင့်ရင်းနဲ့ပဲအဲဟန်ပြသမရတယောက်ကိုသင်ထားပြီးတော့ဖွဲ့စည်းပုံကိုကြောင်းလဲနိုင်မယ်ဆိုရင်အဲကျွန်တော်တို့အကျိုးမရောက်ပါဘူး။ဒါဆိုရင်ကာလုံမှာပါဝင်နေတဲ့အပြည့်နဲ့လည်းသူ့အနေနဲ့သုံးပြအတိုင်းသာရှိအဲအဲ့ဒီမှာတတ်မလို့နဲ့ဆွေးနွေးနေနိုင်ခြင်းကိုသူလုပ်နိုင်ပါလိမ့်မယ်။နိုင်ငံသားဝင်ကြီးအနေနဲ့လည်းသူ့အနေနဲ့တဘာကိုခေါင်းဆောင်နေနဲ့ညှိနှိုင်းပြီးတော့ 不单只是讲的五千五两，几多两万里面，哎呀，那我所以我们对你社交嘛咯，就爱打网的，今天听多少，我讲你嘛的什么咯
？OK， 那人家有问题打我电话呗，搞过呢，龙牛公司嘛，把路下没出来，搞到打地价吧嘞。ဒါပေမဲ့လေနိုင်ငံခြားရေးဝန်ကြီးဆိုတဲ့လုပ်ငန်းတာဝန်ကအင်မတန်များပါတယ်ဥပဒေနဲ့တည်တဲ့အတိုင်းပဲနိုင်ငံခြားရေးဝန်ကြီးဆိုတာကနိုင်ငံတကာကနေပြီးတော့ဧည့်သည်လာတဲ့ကိစ္စတွေဟဲ့လားနိုင်ငံခြားခီးစဉ်တွေတွားရတဲ့ကိစ္စတွေဆိုတော့မြန်မာနိုင်ငံရဲ့အခြေအနေကတော်ဆန်းစုကြည်တီအဲ့လိုနိုင်ငံခြားရေးဘက်မှလုံလုံကြီးတာဝန်တွေအများအကြီးယူထားအလုပ်တွေရှုပ်ပြီးတော့ဂျန်တဲ့ဘက်ကိုလှည့်ဖို့ရာအရေးကြီးတဲ့တခြားတိုင်းပြည်တွင်းကိစ္စတွေကိုလှည့်ဖို့ရာအချိန်မရဖြစ်မဲ့ပုံစံမျိုးဖြစ်မသွားနိုင်ဘူးလားခင်ဗျ
တော့အောင်လန်းစုကြီးရဲ့ဒီပန်းကြီးတမန်ကြီးနဲ့နော်နိုင်ငံတကာဆက်ဆံရေးအပိုင်းကိုကျွန်တော်အနေနဲ့ဟိုပို့ပြီးတော့ဟိုလုပ်ဆောင်နိုင်မယ်ဆိုတဲ့အခြေအနေမျိုးဟိုကျွန်တော်အနေနဲ့ယုံကြည်ပါတယ်အဲတို့တူအနေနဲ့အဲဒီစစ်ပေါင်းများစွာအချက်တဲရှားတွေကယုံကံပြီးတော့ဟိုဒီရှေ့တန်းတင်ရာကိုပြည်သူတွေရဲ့ပြည်ပြောင်းမှုနဲ့ရောက်လာတဲ့ပုံကိုဖြစ်ပါတယ်အဲဒါကြောင့်သူဟာအဲလိုနိုင်ငံရေးတာဝန်ကိုထမ်းဆောင်ရင်းပါတီတာဝန်ရောနိုင်ငံတာဝန်ကိုရောသူထမ်းဆောင်ဖို့အတွက်အဲ့ဒီမှာအဲ့လောက်ကြီးအခက်အခဲမရှိတော့ဘူးလို့မြင်ပါတယ်အဲ့ဒီတာဝန်တွေကိုသူအကျိုးမှန်တဲ့ထားတောင်းနိုင်နေတယ်အဲ့ဒီမှာထားဆောင်နိုင်တဲ့အရေးရှိနေလည်းရှိရဲအဲပြီးတော့သူ့အနေနဲ့အဲ့ဒီထားဆောင်ခြင်းအပြင်တာဝန်ပြည်ရာအကြောင်းလည်းမရှိပါဘူးဒါနိုင်ငံရေးရဲ့လုပ်ငန်းရှင်တွေကတစ်ခုနဲ့တစ်ခုချိတ်ဆက်ပြီးလုပ်ကြတာပဲဖြစ်လို့ကျွန်တော်လည်းနေရတော့ဒါတာဝန်မရှိဘူးလုပ်နိုင်နေတယ်လို့ယူကြည်ပါရခင်ဗျာနော
်ဟုတ်ကဲ့ဥက္ကမိုးစောဒေါ်ဆန်းစုကြည်ဥက္ကမိုးစောရဲ့ပေါ်တော့ကဒေါ်ဆန်းစုကြည်ကိုဟလာတကယ်လူလူကတကယ်နဲ့ထောက်ခံထားတဲ့ခေါင်းဆောင်ဖြစ်တဲ့အတွက်သမရဖြစ်တဲ့နယ်ဆိုတဲ့သဘောတော်ဥောမှုစောမှာရှိပြီးသားပါဒါပေမဲ့လောလောဆယ်မဖြစ်သေးတဲ့အချိန်မှာဒေါ်ဆန်းစုကြည်ကအစိုးရအဖွဲ့တွေဘာတာဝန်ယူသင့်တယ်လို့ဥောမှုစောကရောယူဆထားလဲ
ကျွန်တော်အနေနဲ့ကတော့တိုင်းပြည်ရဲ့သမရပေါ့နော်တိုင်းပြည်ရဲ့သမရအများပြောနေတယ်လို့ဟန်ပြသမရဆိုတော့မဖြစ်တင်ပါဘူးဒါကိုဒေါ်ဆန်းစုကြည်လို့ကိုနိုင်ခင်ခေါင်းဆောင်ကိုနိုင်အခြေအပြင်ပေါ်ပေါ့လိမ့်မယ်လို့ဟိုနားလည်လိမ့်မယ်ဒီချာချာစလင်းနဲ့စဉ်းစားလိမ့်မယ်လို့ကျွန်တော်အနေနဲ့ယူဆတယ်တော်ဆန်းစုကြည်နဲ့ပတ်သက်လို့ဟိုသဘောထားကိုပြောရမယ်ဆိုလို့ရှိရင်တော့အစိုးရဖွဲ့ထဲမှာစီနီယာမင်းနေဂျာလို့ဟာမျိုးပေါ့နော်စီနီယာမင်းနေဂျာလို့ပို့နေဦးယူပါတီကောင်းဆောင်အနေနဲ့ဆက်ပြီးတော့နေပြီးတော့တပြိုင်နက်တည်းမှာဒီသမရဖြစ်နိုင်မှုတဲ့ဖွဲ့စည်းချက်ပုံစံကိုလေ့ကျင့်ရေးပေးတာကိုကျွန်တော်ဆက်လက်ကြိုးစားတင်တယ်လို့ကျွန်တော်တို့အဲ့လိုပဲယူဆပါတယ်
ဟုတ်ကဲ့ကိုအောင်မှုဥအောင်မှုဆိုကစီနီယာမင်းနေစတာဆိုတော့ကျွန်တော်တို့စင်ကာပူမှာဆိုရင်ဟိုစင်ကာပူနိုင်ငံကိုတကယ်တိုးတက်အောင်ဦးဆောင်သွားတဲ့ခေါင်းဆောင်ကြီးလီကွမ်ယူကဝန်ကြီးချုပ်ဖြစ်ကနေနားယူသွားပြီးနောက်ပိုင်းမှာ senior minister ကျွန်တော်တို့မြန်မာသုံးနှုန်းမှာတော့အစင်မြင့်ဝန်ကြီးဆိုပြီးတော့ကျွန်တော်တို့သုံးကြတာတွေရှိပါတယ်ဆိုတော့အဲ့လိုမျိုးနေရာမျိုးကနေပြီးတော့တာဝန်ယူသွားဖို့ဆိုတော့ဒါဆိုရင်တော့ခုနကပြောတဲ့ကာလုံထဲမှာတော့ဒေါက်ဆာစုကြည်ကပါတော့မှာမဟုတ်ဘူးเนา
ะသူရထားတဲ့ mandate ပေါ့เนาะသူရထားတဲ့ mandate ကအဲ့ဒီ position မျိုးဖြစ်နေတယ်ဒါကြောင့်လည်းအချို့ကဒီသမရတင်လဲဆိုတဲ့အခါမှာအံပြသမရဆိုတဲ့သဘောမျိုးကိုပြောရဆိုကြတာကျဲ့လိမ့်မယ်လို့ကျွန်တော်အနေနဲ့ယူဆတယ်။အစီအညာမင်းနဲ့သာလို့ post view နဲ့သာလို့ရင်ဒီသမားကိုလည်းအကြံပေးဖို့ကောင်းမယ်။ဒီကြံတဲ့ခုနောက်တိုင်းရေးပြည်ရာကိစ္စတွေမှာလည်းအကြံပေးဖို့တင့်တော်လိမ့်မယ်လို့ကျွန်တော်အနေနဲ့ယူဆတယ်။တကယ်ညက်ထဲမှာလည်းဒီသမားဖြစ်ဖို့ပါဝင်ကြိုးစားတင်တယ်လို့အဲကျွန်တော်အနေနဲ့အဲ့လိုပဲကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့။ဒီ line ကနေတည်းကဆွေးနွေးမယ်ရန်ကုန်မြို့ကတော်တက်ရှင်ကိုလေးလွင်ရဲ့သဘောထားဆွေးနွေးလို့ရပါပြီ။ကိုလေးလွင်ရဲ့အတန်ပြတ်သွားပါတယ်ကိုလေးလွင်ကိုပြန်ဆက်သွေးပါမယ်ကျွန်တော်တို့ထိုင်းနိုင်ငံကနေဆွေးနွေးမဲ့ကိုထွေးကိုတစတဲ့ဖိတ်ခေါ်ပါမယ်ကိုထွေးရေကိုထွေးသဘောထားဆွေးနွေးလို့ရပါပြီ
ဟုတ်ပါကျွန်တော်ကတော့တော်ဆန်းစစ်ကြီးကဒီ50ကိုစလုံးမပြောင်းနိုင်နဲ့တော့အဖြစ်နိုင်ဘူးလို့ကျွန်တော်ထင်တ
ယ်ဟုတ်ကဲ့
ဘာလို့လဲဆိုတော့ဆိုတော့ဒီနိုင်ငံတကာမှာကျွန်တော်တို့ဥပဒေဆွေးတွေဆိုတာအမြင်ရှိနေတာပဲနိုင်ငံရဲ့အမျိုးသားတော်တွေအဖြစ်ကတာဝန်ကြပါတယ်အခုထိုင်းနိုင်ငံမှာဆိုရင်လည်းကျွန်ဘောကမရောက်ခဲ့ပါဘူးကျွန်ဘောကမရောက်ခဲ့တဲ့အတွက်သူတို့ကအမြဲတမ်းအခုထိုင်းတောင်ပိုင်းမှာဆိုလည်းကြံဖက်မှုတွေအများကြီးဖြစ်နေ
ဟုတ်ကဲ့
အဲ့တော့ထိန်းသိမ်းခံရတာပဲအမြဲတမ်းတက်မလို့ပါလေထိန်းသိမ်းခံရတာသူ့တော်ဆန်းစစ်ကြီးအနေနဲ့ဆိုရင်တဲ့ရဲ့ပြန်အားဖြင့်လည်းကြီးရင်ပါဘူးကျွန်တော်တို့တိုင်းပြည်အတွက်ကောင်းအောင်လုပ်နိုင်ပါတယ်အစနာဥပိသံပြောလို့နိုင်ငံသားရေးဝင်ကြီးလုပ်မယ်ဆိုရင်လည်းလုပ်လို့ရပါတယ
်ဟုတ်ကဲ့
သမဏရဲ့အထက်မှာနေပါမယ်လို့လည်းပြောထားတာရှိပါတယ်သူကအရေးရှင်ပြီးွားတဲ့ လူတယောက်ဖြစ်ပါတယ်အဲ့အတွက်ကိုလှောက်ဆောင်မဲ့ဟာတွေလုံနိုင်ပါတယ်
โอเค
เนี่ยတော့အဲ့လိုပဲဖြစ်ပါတယ်ကျွန်တော်လည်းအခုကပြပမှာအလုံးလုံးနေပါတယ်
โอเคကိုထွေးက59ဆလုံးပြင်တာတော့သဘောမတူဘူးပေါ့ဟလား
59ဆလုံးပြင်တာဒေါ်အောင်ဆန်းစုကြည်တယောက်အတွက်ကိုပြင်ပေးလိုက်မယ်ဆိုရင်နောက်အနာကအတွက်ကြရင်ကျွန်တော်တို့ရဲ့အမျိုးသားကြီးကျွန်တော်တို့ရဲ့135မျိုးရှိတဲ့တိုင်းရင်းသားတွေမှာထိခိုက်မယ်လို့ကျွန်တော်ယုံကြည်တယ
်ဟုတ်ကဲ့ပါကိုထွေး
အဲ့အတွက်ကိုကျွန်တော်ကတော့မကျင်တဲ့ဦးလို့ထင်တယ်သူကသမတရဲ့အထက်မှာနေပါမယ်လို့ဒီကောက်ဝဲမတိုင်ငယ်လေးရတယ်ပြောထားခဲ့တယ်နေလို့လည်းရပါတယ်နိုင်ငံသားရေးဝန်ကြီးအနေနဲ့နေမယ်ဆိုရင်လည်းသူ့အနေနဲ့နေလို့ရပါတယ
်ဟုတ်ကဲ့
တော်ဆန်းစစ်ကြည့်ဆိုတာတစ်ခါလုံးကအတိမတ်ပြထားတယ်လို့တယောက်ပါ
ဟုတ်ကဲ့ကိုထွေးရှင်းပါပြီခင်ဗျာကျေးဇူးအများကြီးတင်ပါတယ်ကိုထွေးထိုင်းနိုင်ငံကနေဝင်ရောက်ဆွေးနွေးတာသူတို့အီးမေးလ်နဲ့ဆွေးနွေးထားတယ်ကိုဦးပင်တရဆိုတဲ့တော်ရရှင်ကလည်းမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့ကမ္ဘာအလယ်မှာမြန်မာဘန်းလှဖို့ခေါင်းဆောင်ကောင်းမှုအရေးကြီးဆုံးမှာဒေါက်ဆန်းစုကြည်ဒါလင်လက်ရှိအနေအထားမှာအသင့်လျော်ဆုံးခေါင်းဆောင်လို့ယုံကြည်မျှော်လင့်ထားပါတယ်။59ဆလုံးကလုံးဝအနှောင့်အယှက်အဟန့်တာဖြစ်နေတာပါ။သမရအမည်စင်ကျညာမဲရဲ့စောပြီးတက်မှတ်လိုက်တော့အိမ်မက်တွေကျိုးပြတ်သွားသလိုခံစားမိပါတယ်တဲ့။ဒါကကိုဦးပင်တရရဲ့ဆွေးနွေးချက်ပါ။ခုနကတော့ကိုလေးလွင်လေးလိုင်းမပြောင်းပါဘူး။ကိုလေးလွင်ရဲ့သဘောထားဆွေးနွေးလို့ရပါပြီခင်ဗျာ။ဟု
တ်တယ်။ကျွန်တော်ပြောပြပါခင်ဗျာ။ဟောဒီကြီးရဲ့ရိုးရိုးပုံပေးကောင်ကိုကြည့်လိုက်ဆိုကျွန်တော်တို့မြန်မာစကားလုံးမှာလူမာအမျိုးပြတ်လာရေးအပေါ်ကပုံမရအောင်ဗျာတကယ်လည်းတော့တော်လာတာအပြတ်ပုံပြအောင်ဆိုတော့ဒါသာကြည့်ကြအမြင့်ပုံတွေကျတော့တောင်းပြီးအမြင့်လာခံပြီးတောင်းဆွဲမရဆွဲတောင်းဆောင်ကြောင်းဆွဲလို့မဟုတ်ကြတမကြီးလိုတာနဲ့ပြောရင်တော့ဘူးဝင်နေဆုံးဆိုတော့တိုင်းပြီးတော့ချစ်လဲဆိုတာဘာသာကိုဆောင်ကြည့်တာမကျင်တာမဟုတ်ဘူးဒါသာကြည့်ကတမကအရန်အောင်ဖြစ်တင်ပါလေ
ဟုတ်ကဲ့ပါကိုလေးလေးကိုလေးလွင်ရဲ့သဘောထားဒါကျွန်တော်တို့သောတာရှင်တွေအားလုံးကြားမှာပါကျေးဇူးအများကြီးတင်ပါတယ်ကိုလေးလွင်ကျွန်တော်တို့ Facebook ကဆွံ့ွေထားတဲ့သောတာရှင်တူကတော့ကဘာပေါ်မှာအစိုးရအလွှဲပြောင်းအကြဆုံးကာလရှိတဲ့ကတပတ်ဆော့လိုက်တာပါတဲ့8/17/2015ရွေးကောက်ပွဲလုပ်ခဲ့တာကနေ10/3/2016လေးလကျော်တာတော့တမရနဲ့အစိုးရအဖွဲ့မပေါ်သေးပဲတမရလောင်းမဲတင်ရမယ့်အဖြစ်ကိုနားလေသဘောပေါက်နိုင်မယ်ဆိုရင်ဆက်ရမယ့်အခီးချမ်းကိုခံမှန်းနိုင်မှာပြီးလို့ဆွံ့ွေထားတာရှိပါတယ်ကျွန်တော်ပင်နေဆွံ့ွေမဲ့သူနှစ်ဦးကိုကျွန်တော်တို့အချင်းလေငါ3-4မိနစ်လောက်ရှိပါသေးတယ်ကျွန်တော်စီမှာမေးခွန်းတစ်ခုပေါ်လာတာရှိပါတယ်အဲ့ဒါကဘာလဲဆိုတော့ဟုတ်ပြီဟလာဒေါန်ဆန်းစုကြည်ကမြို့သားဒီမိုကရေစီဖွဲ့ချုပ် NLD အနေနဲ့ကတော့သူကဒုသမရာ2ယောက်တင်မယ်တမ်ဘရိုဘက်ကနေပြီးတော့ဒုသမရာ2ဦးတင်မယ်မြို့သားဒီမိုကရေစီဖွဲ့ချုပ်ကလွှတ်တော်မှာနေရအများစုကိုယူထားတာဖြစ်တဲ့အတွက်မြို့သားဒီမိုကရေစီဖွဲ့ချုပ်ကတင်တဲ့ဒုသမရာ2ယောက်ထဲက1ယောက်ဒီသမရာဖြစ်မယ်ဒီဟာဒေါန်ဆန်းစုကြည်မဟုတ်ဘူးဆိုတော့ဘသူပဲသမရာဖြစ်လာသည်ဖြစ်ပါစေဒါကမြို့သားဒီမိုကရေစီဖွဲ့ချုပ်ကနေတင်တဲ့သမရာဒေါန်ဆန်းစုကြည်ကဩဇာညောင်းမဲ့သမရာဖြစ်မှာသိကြတယ်ဆိုဒီနေရာမှာကျွန်တော်စဉ်းစားမိတာကဥပိသန်အရင်ဆုံးဖြစ်ပေးပါတမဒအနေနဲ့ကတမဒဖြစ်ပြီဆိုပြီးတဲ့နောက်မှာတမဒအနေနဲ့ကသူ့ရဲ့လုတ်ပိုင်ခွင့်အာဏာတွေကိုတမဒရဲ့လုတ်ပိုင်ခွင့်အာဏာတွေကိုသူကနေပြီးတော့တာဝန်ရောက်ကိုအနှင်းပြီးတော့အဲ့လုတ်ပိုင်ခွင့်အာဏာတွေကိုပေးလိုက်တာမျိုးလုပ်လို့ရပါသလားဥပိသန်
အဲ့လိုမရပါဘူးခင်ဗျာကျွန်တော်တို့ကတမဒဆိုတာကကျွန်တော်တို့ဖွဲ့စည်းပုံရနိုင်ငံရဲ့ activity ဖြစ်ပါတယ်သူ့အပေါ်မှာဘယ်သူမှရှိနေလို့မရပါဘူးရှိတယ်ဆိုရင်လည်းအဲ့ဒီသမရရဲ့ဂုံတိတ်ခါနိုင်ငံရဲ့ဂုံတိတ်ခါကိုအများကြီးအဲထိခိုက်ပါတယ်ဖွဲ့စည်းပုံနဲ့လည်းဆက်နေပါတယ်ဒါပေမဲ့ပါတီရဲ့ခေါင်းဆောင်တယောက်ဆိုတော့ဟိုသူပါတီဝင်ဒီပေါ်မှာဒီရာညောမှုတွေအဲကွတ်ကွတ်မှုတွေတော့လုံနိုင်တာပေါ့ဒါမှဒါကလည်းသမရအပေါ်ကမြည်တယ်လို့တော့ဟိုပြောလို့မရပါဘူးအခုဒါပေမဲ့လက်တွေ့မှာကျွန်တော်တွေ့နေတာကပေါ့နော်အခုသမရတောင်ဟိုကျွန်တော်ရွေးချယ်တဲ့အရှင်းကိုမရောက်သေးဘူးဒါနဲ့သမဒရဲ့လုတ်ပိုင်ခွင့်မျိုးကျော်ပြီးတော့လုပ်နေတာကိုတွေ့တယ်။အဲအဲ့ဒါကြောင့်ဒါသမဒရဲ့လုတ်ပိုင်ခွင့်မျိုးဘယ်လိုကျော်လဲဆိုတော့ဝန်ကြီးဌာနတွေကိုသတ်မှတ်တာတို့ဒေါ်မျိုးဝန်ကြီးတွေကိုရွေးချယ်တာတို့နောက်ဒါဟိုပြည်내ဝန်ကြီးချုပ်ကိုရွေးချယ်တာတို့ဒါသမဒရဲ့လုတ်ပိုင်ခွင့်မျိုးဖြစ်ပါတယ်။အဲ့ဒီသမဒရဲ့လုတ်ပိုင်ခွင့်မျိုးကိုသမဒတော်မဖြစ်သေးတဲ့အချိန်ခါမှာ NLD ကဟိုဘသူ့ကိုရွေးတယ်ဝန်ကြီးဌာနဘယ်လောက်သတ်မှတ်တယ်ဝန်ကြီးချုပ်ဘသူဘာညာအဲ့လိုပြောနေတာဟာဒါကိုကြည့်ရှာချင်းဒါသမရရဲ့လုတ်ပိုင်ခွင့်ကိုကျော်လုံနေတယ်လို့ကျွန်တော်တို့မြင်ရပါတယ်
အဲ့ဒါ
ကြတော့ကျွန်တော်တို့အစင်ကမကောင်းဘူးရ
ဟုတ်ကဲ့ဥပဒေဒါပေမဲ့
အနိုင်ရပါတီခုအနိုင်ရတဲ့ပါတီခုရဲ့ခေါင်းဆောင်ကတော့သူ့ပါတီကိုသူ့ရဲ့မူဝါဒအတိုင်းနားညွန်နဲ့နောက်ွယ်ကနေနားညွန်နဲ့ဆိုတော့တဘာဝကြပြီနဲ့တကယ်တော့သမရအပေါ်ကနေပြီးသမရရဲ့လုတ်ပိုင်ခွင့်ကိုကျော်ပြီးလုပ်မယ်ဆိုရင်အဲ့တော့ခုနကကျွန်တော်ပြောသလိုသမရရဲ့ဂုဏ်သိက္ခာနိုင်ငံဂုဏ်သိက္ခာကြည့်ခဲ့ရမှာဖြစ်ပြီးဝင်နေတဲ့ဆက်နေပါတယ်
အဲ့ဒါ
မျိုးတော့ဆင်ခြင်ရှင်ရှင်စဉ်းစားရမယ်လုပ်တင်တယ်လို့ကျွန်တော်အကြံပြုပါရခင်ဗျာ
နော်ဒါပေမဲ့သမတကဘီလိုဝင်ဖြစ်စေမြို့သားဒီမိုကရေစီအဖွဲ့ချုပ်ကပဲဖြစ်လာမှာပဲမလားခင်ဗျာအဲ့တော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကဖြစ်သမတဖြစ်လာမဲ့အခြေအနေမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီလို
တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်ရွေးချယ်ခံထားရတဲ့အပါအဝင်အစိုးရဖွဲ့စည်းရေးကိစ္စကိုအခုချိန်မှာကြိုတင်ဆွေးနွေးပြောဆိုတာတွေကလုံးတဲ့ကိစ္စမဟုတ်ဘူးလားခင်ဗျာ
ဟုတ်ပါတယ်လုံးတဲ့ပါတယ်ဒါလည်းမကြေညာပြဖို့ခင်ဗျာပုံစံပုံသူ့တွေပုံမှန်နေရနေရပေါ့နော်ကျွန်တော်တို့ဝန်ကြီးဌာနတွေကိုအရေးအတွက်သတ်မှတ်တယ်ဆိုတာဒါသမရရဲ့အလုပ်ဖြစ်ပါတယ်အဲအဲ့လိုပဲပြည်တော်စုဝန်ကြီးတွေကိုခန့်အပ်တယ်ဆိုတာဖွဲ့စည်းပုံပုံမှန်230 200ဒါသမရရဲ့လုပ်ပိုင်ခွင့်ဖြစ်ပါတယ်အဲ့လိုပဲပြည်နယ်ဝန်ကြီးချုပ်တွေကိုဘယ်သူ့ကိုခန့်မလဲဘုရားဆိုတော့ရန်ကုန်ဝန်ကြီးချုပ်ကိုဘယ်သူ့ကိုခန့်လဲဆိုတာကျင်းပြပြီးပါပြီအဲပြောပြီးပါပြီအဲ့ဒါလည်းပဲပုံမှန်160တိခောက်ခွေးအရာဒါသမရရဲ့လုပ်ပိုင်ခွင့်ဖြစ်ပါတယ
်အဲ့
လိုခုနကလိုနောက်ွယ်ကကျွန်တော်ပတ်မိုးလာအကြံပေးတာအထင်ကိုတော့ကျွန်တော်လက်ခံနိုင်ရင်လည်းအဲ့လိုဟိုပိုတင်ကြီးပေါ့နော်ကျွန်တော်ဖွဲ့စည်းပုံကိုကြော်လွန်ပြီးတော့သမရမရှိခင်ကလေးကပဲသမရအလုပ်ကိုကြော်လုပ်တယ်ဆိုတာကတော့အဲ့လိုမျိုးကိုကျွန်တော်ကဆိုလိုတာဖြစ်ပါတယ်နော
်ဟုတ်ကဲ့ဥရောမိုးစောအဲ့ဒီပုံမှာဥရောမိုးစောသဘောထားပြောပါအောင်ခင်ဗျာ
အဲကျွန်တော်ကနာကိုအကူနဲ့ပြန်တော့မတူပါဘူးနိုင်ငံရေးပါတီတစ်ခုကဒီပွက်မဲ့အစိုးရနဲ့ပတ်သက်လို့ရရှိတဲ့ကျိုးတင်ပြင်ဆင်မှုရှိဖို့လိုတယ်လို့ကျွန်တော်မြင်နေတယ်ဥပမာကလည်းရေတောက်ခွဲကာလတွေဒီကာလမျိုးတွေမှာတော့မတိုင်ခင်ကာလမျိုးတွေမှာတော့မှရှယ်ယူကာဗာမန့်ကိုအမှုရှိခဲ့တယ်ကြေကူနေသပုံစက်ကြောတရားလူကသမနာဖြစ်လို့အစိုးရအဖွဲ့ဖွဲ့ပြီးတော့ရှိလို့ရှိနေတယ်ကြားတိုက်ခံပါဘူးဟိုကဒီ activity တို့တိုက်တာတာဒီမျိုးဖြစ်ရင်ရှိတာလေသူ့မှာလည်း share လုပ်တာမျိုးတို့ဟာမျိုးရှိနေပါလေအခုကကမျိုးသားတို့ကြီးအဖွဲ့ချုပ်ကအနိုင်လုံးလုံးရပါပြီဖြစ်တယ်ပြည်သူလူထုတရားလုံးကလူတွေကအစိုးရဖြစ်နေလူတွေကဝင်ကြီးဖြစ်နေဆိုတော့မြင့်တင်တဲ့အမြတ်မျောတင်နေတဲ့ကိစ္စဖြစ်တယ်အဲ့တော့မျိုးသားတို့ကြီးအဖွဲ့ချုပ်မှာကသူ့ရဲ့ပြင်ဆင်ထားမှုနဲ့ပတ်သက်လို့ထုတ်ပြောတဲ့ကိစ္စဟာတရားဝင်တယ်လို့ကျွန်တော်အနေနဲ့အဲ့လိုဝန်ကြီးစားပါတယ
်ဟုတ်ကဲ့တကယ်ကြတော့မြန်မာနိုင်ငံရဲ့အခြေအနေလက်ရှိအခြေအနေပေါ့လေလက်ရှိအခြေအနေကကျွန်တော်မိုင်းလည်းပြောပါကမ္ဘာသမိုင်းမှာနမူနာမရှိဘူးပေါ့ Political Playbook ကျွန်တော်တို့နမူနာပြစရာစာအုပ်ရာဇဝင်မှတ်တမ်းမှတ်ရာမရှိပါဘူးမြန်မာနိုင်ငံက unique တူမတူတဲ့အခြေအနေတမျိုးနဲ့ရင်ဆိုင်နေရတဲ့အခါကျတော့လက်ရှိကာလမှာဦးဆောင်တာဝန်ယူလို့ဆောင်နေသူတွေရဲ့စဉ်းစားဉာဏ်နဲ့အမျှော်မြင်ကြည့်မှုတွေပေါ်မှာပဲအဓိကမူတည်မယ်လို့ကျွန်တော်မြင်မိပါတယ်ပြည်နယ်ဆွေးနွေးပြီးတဲ့ဥဖေတန်ဦးအောင်မိုးစောဝင်ရောက်ဆွေးနွေးပြီးတဲ့ဒေါက်တာရှင်တွေဒီလိုင်းကနေနားဆင်ကြတဲ့သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာနောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြတော့ပါခင်ဗျာ
ထောက်လို့သူမဆုံမနဲ့အတူကိုကျကျော်သိန်းစီစဉ်တင်ဆက်တဲ့တရရဲ့လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်ဒီအစီအစဉ်ကိုအခုလိုစနေညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါတယ်ဒီကနေ့ညပိုင်းစီစဉ်ရဲမကြခင်ပြီးဆုံးတော့မှာပါကြန့်ရှင်းနေတဲ့အချိန်တွင်တရင်ချင်းချုပ်ကိုကုသညုံကပြောပြပေးပါအောင်ရှင်
။ကောင်းပါပြီခင်ဗျာ။ဒီနိုဝင်ဘာကျင်းပမဲ့ American သမ္မတယူကောက်ပွဲတွေနီးကပ်လာတဲ့အမျှ American ပြည်တော်စုကပြည်내၅ခုနဲ့ American ပိုင် Puerto Rico ကျွန်းနယ်မှာပါတီသမ္မတလောင်ပနမရွေးချယ်ပွဲတွေကိုအခုစနေနေ့တနင်္ဂနွေနေ့တွင်မှာပြုလုပ်သွားဖို့ရှိနေပါတယ်။အရင်ရလဒ်တွေအရဆိုရင်တော့အများစုထောက်ခံမှုရနေတဲ့ Republican သမ္မတလောင်ရှင်ပြိုင်သူ Donald Trump ဟာပြိုင်ဘက်၃ဦးမှသူဆက်ပြီးတော့အသာရဖို့ကြိုးစားနေပြီးတော့အလားတူဒီမိုကရက်ဘက်မှာလည်း Hillary Clinton က Bernie Sanders ကိုအသာရဖို့ကြိုးပမ်းနေပါတယ်။နောက် American ပြည်တော်စုဟာတရုတ်ကိုအင်အားပြတဲ့သဘောနဲ့ American လေရင်တင်သင်္ဘောကြီးဒဇင်းနဲ့အဆောင်ချက်သင်္ဘောအုပ်စုကိုတောင်တရုတ်ပင်လယ်ပြင်ထဲမှာချထားလိုက်ပါတယ်။ John C. Stennis လေရင်တင်သင်္ဘောကြီးနဲ့အတူဖြတ်သင်္ဘောနှစ်ဆင်းအပါဝင်သင်္ဘောအုပ်စုဟာအငင်းပွားရေပိုင်တဲ့ထဲမှာရှိတဲ့ရေပိုင်တဲ့ထက်ကိုအခုသတင်းပတ်စောပိုင်းမှာရောက်လာတာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုတရုတ်ကသူပိုင်နဲ့ဆူပြီးတော့ကျင်ညာပြီးတော့အဲ့ဒီမှာကျွန်းတူတိဆောက်မှုတွေဒုံးပစ်စင်ချမှုတွေလုပ်ခဲ့ပါတယ်။ဒီအချိန်ဒီပေါ်မှာတောင်တရုတ်ပင်လယ်ပြင်တွင်တရုတ်ကစီးတိဆောက်မှုတွေလုပ်တယ်ဆိုပြီးတော့အမေရိကန်ကဆွဆွဲထားပါတယ်။ကမ္ဘာမှာဒုတိယအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့စီးပွားရေးကိုခုနှစ်မှာအနည်းဆုံး 6.5 ရာခိုင်နှုန်းတိုးတက်အောင်လို့အထောက်အကူဖြစ်ဖို့အတွက်ယုံကြည်ရတဲ့လှုပ်ဆောင်ချက်တွေလုပ်ပြီးစတင်လုပ်ဖို့တရုတ်ဆိုရကထုတ်ပြန်ကြေညာပါတယ်။အခုနှစ်မှာဒီကမ္ဘာလုံးစီးပွားရေးတိုးတက်မှုနှေးကွေးမှုတွေနောက်တချို့လုပ်ငန်းတွေပဲဒီမှာလောက်ကန်ရေးအတွက်ရှော့ချမှုတွေလည်းတစ်ဖက်မှာကြီးကျယ်တိုးကလောက်ရဖို့ရှိနေပါတယ်။ဖိလစ်ပိုင်စစ်ကမ်းတစ်ခုမှာစိုက်ကပ်လာတဲ့ဒီမြောက်ကိုရီးယားကုန်တင်သင်္ဘောတစ်ဆင့်ကိုပြန်ထွက်ခွင့်မပေးဘဲနဲ့ဖမ်းဆီးထားတယ်လို့ဖိလစ်ပိုင်ဆိုရကကြေညာပါတယ်။နိုင်ငံရဲ့ခြားစစ်ကမ်းတွေမှာမြောက်ကိုရီးယားသင်္ဘောအားလုံးစစ်ဆေးမှုခံယူဖို့လိုအပ်တဲ့ကုလသမဂ္ဂလူညွန်းကောင်စီရဲ့ဆုံးဖြတ်ချက်တရထွက်လာပြီးနောက်ပိုင်းဖိလစ်ပိုင်နိုင်ငံကနေပြီးတော့အခုလိုပထမဆုံးအရေးယူဆောင်လိုက်တာဖြစ်ပါတယ်ခင်ဗျာ။
ထရင်ချင်းချက်ကိုကုသညုံကပြောပြပေးတော့ပါရှင်။ဒီညအတွက်အစီအစဉ်ထုတ်လို့ရေးမှုကမဆူမွန်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Juna Cummings ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00-9:00အထိအစီအစဉ်တွေကိုလိုင်းတိုမီတာ30/40/48/50နဲ့လိုင်းလက်မီတာ190ရိုကနေဖန်ယူနာဆင်နိုင်ပါတယ်။သတ်သားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.